Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေရပါစေ။ VOA American တာကနေ2017ခုနှစ်ဇွန်လ12ရက်အင်္ဂါနေ့မနေ့ပတ်အစီအစဉ်ဒီကို American ပြည်တော်စုမြို့တော် Washington DC ကနေ9.3မီတာ3245ကျပ်ကျပ်ကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီ။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တိုင်းညီနားဆင်နိုင်ကြပါခင်ဗျာ။ကျွန်တော်ဆက်မွေးပါခင်ဗျာ။ခုမနေ့ခင်အစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်ကျမတို့ခင်ဗျာသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါလူတိုင်းစိတ်ဝင်စားနဲ့စောင့်ကြည့်နေတဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူဆန်လောကျိမနက်9နာရီမကြာမီမှာပဲစတင်တော့မှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကြံပေးပုဂ္ဂိုလ်အသစ်ဟာဒီကနေ့အင်္ဂါနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မွေ
ဟုတ်ကဲ့ခေါင်းပါခင်ဗျာအဒီလိုသတင်းလေးပြီးနားဆင်ကြရမယ့်အထဲမှာဆိုရင်တော့မကြာခင်နိုင်ပိုင်းအတွင်းစင်ကာပူမှာကျင်းပတော့မယ့်အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့
The ultimate objective we seek from diplomacy with North Korea has not changed. The complete
ဒါကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုပြောဆိုသွားတာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံအကြောင်းမြန်မာနိုင်ငံကိုပထမဆုံးပြင်ဖြစ်သွားရောက်မယ့်ကုလသွေးမှုချုပ်ရဲ့အထူးကိုယ်စားလှယ်အသစ်ရဲ့ခီးစဉ်အကြောင်းသတင်းလွှာ2018ခုနှစ်အော်ရိုလာလူသားချင်းစာနာမှုစုရရှိသူရှေ့နေဥအောင်ကျော်လှနဲ့ဆက်သွယ်မိများတဲ့ထိုင်းနိုင်ငံဘက်ကိုထွက်ခွာဖို့ပြင်နေတဲ့မွတ်စလင်တရားကျော်ရေသေးတော်မျိုးနဲ့အတွင်ပင်နယ်ကမ်းစပ်မှာဖမ်းမိတယ်ဆိုတဲ့အကြောင်းစာရာတွေနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်စီးပွားရေးကဏ္ဍနဲ့တုဒ္ဒဆုံနဲ့အမေရိကန်တခွင်စီစဉ်တွေကိုထောက်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ထင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
မကြာခင်နိုင်ပိုင်းတည်းမှာပဲလူတိုင်းစိတ်ဝင်စားနဲ့စောင့်ကြည့်နေတဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ရဲ့ထိပ်သီးဆွေးနွေးပွဲစတင်တော့မှာပါမြန်မာဆန်လောကျိမနက်9နာရီခွဲစင်ကာပူဆန်လောကျိမနက်9နာရီမှာစတင်တော့မှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မ်ဂျွန်အွန်းတို့ရဲ့တမိုင်းဝန်ထိပ်သီးဆွေးနွေးစီဝေပွဲပြုလုပ်ပြီးတာနဲ့အင်္ဂါနေ့ညမှာပဲအမေရိကန်နိုင်ငံကိုသမရကပြန်လာမှာဖြစ်ကြောင်းသမရအင်ဗျူကတင်းနှင်းလာနေမှာပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားရာရှိပြီးဆွေးနွေးမှုတွေဟာမျှော်လင့်ထားတဲ့ပို့ပြီးလင်းလင်းငင်းငင်းဖြစ်ပေါ်တိုးတက်နေပါတယ်လို့လည်းအင်ဗျူကပြောပါတယ်။သမရထရမ့်ဟာမြောက်ကိုရီးယားခေါင်းဆောင်နဲ့တဦးချင်းတွေ့ဆုံမှာဖြစ်ပြီးဘာသာပြန်ကလွဲလို့တခြားဘယ်သူမှပါမှာမဟုတ်ဘူးလို့လည်းအင်ဗျူထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်။ဒီနောက်မှာနေ့လယ်စားသုံးဆောင်ရင်နှစ်ဖက်ဆွေးနွေးမှုတွေကိုဆက်ပြုလုပ်မှာဖြစ်ကြောင်းလည်းဒီချိန်မှာတော့နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုအင်ဗျူရောဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တန်တို့ပါတက်ရောက်มาဖြစ်တယ်လို့ဆိုပါတယ်။စင်ကာပူနိုင်ငံကနေအင်္ဂါနေ့နှောင်းပိုင်းမှာပြန်လည်မထွက်ခွာခင်မှာသမ္မတထရမ့်ဟာသတင်းမီဒီယာတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်ကတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တွေပထမဆုံးချိန်တွေ့ဆုံဆွေးနွေးမှုကနေမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ဆုံးတက်ရင်နဲ့ပဲ့ထင်းတက်ဒုံးကျင်နဲ့ချင်းချောက်မှုတွေကိုဆုံးခန်းတိုင်တဲ့အထိဥတီတဲ့ရက်လက်မျိုးဖြစ်စေရမယ်လို့အမေရိကန်အရာရှိတွေကပြောဆိုနေတာပါ။ထွက်လာမဲ့သဘောတူညီချက်တွေကအရင်ဆိုးရလက်ထက်ကရခဲ့တဲ့မခိုင်မာတဲ့သဘောတူညီချက်မျိုးဖြစ်မှာမဟုတ်ဘူးလို့လည်းတင်းလာညပိုင်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကစင်ကာပူမှာသတင်းတောက်တွေကိုပြောပါတယ်။
မြောက်ကိုရီးယားဟာအမေရိကန်သမ္မတနဲ့ထိပ်သီးတွေ့ဆုံမှုကိုအမြဲတူလာခဲ့တာလို့အမေရိကန်ဆိုင်ရာကုလသမဂ္ဂတာမန်ဟောင်းတူလည်းဖြစ်မြောက်ကိုရီးယားနဲ့အမေရိကန်ကြားဂျာဝင်စည်းစပ်ညှိနှိုင်းပေးသူဖြစ်မြောက်ကိုရီးယားကိုမကြာခဏသွားခဲ့ဘူးသူလည်းဖြစ်တဲ့ဘီလ်ရစ်ချာဆန်က VOE ကိုပြောလိုက်ပါတယ်စင်ကာပူနိုင်ငံမှာအခုကျင်းပမဲ့ထိပ်သီးဆွေးနွေးပွဲဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့သူဟာအမေရိကန်ခေါင်းဆောင်နဲ့တပြေးညီပြောဆိုဆွေးနွေးနေတာကိုသူ့နိုင်ငံကပြည်သူတွေကိုပြသကျင်တာပါကမ္ဘာမှာအရေးကြီးတဲ့ဖြစ်ရပ်တစ်ခုမှာပါဝင်ပတ်သက်နေတယ်ဆိုတော့ကိုလည်းသူကပြသကျင်တာပါလို့လည်းဘီရစ်ချာဆန်ကပြောပါတယ်အခုထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဘီရစ်ချာဆန်ကအကောင်းမြင်ပါတယ်ဒါပေမဲ့လည်းနျူကလ িয়ার စီစဉ်တွေကိုမြောက်ကိုရီးယားဘက်ကအပြည့်အဝဆွန့်လွှတ်လိမ့်မှာလို့တော့သူကမထင်ပါဘူးဒီဆွေးနွေးမှုကနေပြီးတော့အမေရိကန်နဲ့မြောက်ကိုရီးယားကြားမှာကောင်းမွန်တဲ့ခြေလှမ်းတချို့နဲ့ပုံမှန်ဆက်ဆံရေးရှိလာတာမျိုးတွေဖြစ်လာနိုင်တယ်လို့လည်းဘီရစ်ချာဆန်ကတွက်ပါတယ်ဘီရစ်ချာဆန်ရဲ့ပြောဆိုမှုတွေထဲမှာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့သတိထားရမယ့်အချက်တွေပါသလိုအလားအလာကောင်းတဲ့ညှိနှိုင်းချက်တွေလည်းပါဝင်နေတာပ
ါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့ရဲ့ဘဝတက်တက်တာမှာအရေးပါဆုံးဖြစ်လာနိုင်တဲ့ဒီထိပ်သီးဆွေးနွေးပွဲမတိုင်ခင်နိုင်ပိုင်းလောက်ပဲလိုတော့တဲ့အချိန်မှာစိတ်အေးလက်အေးနဲ့ယုံကြည်မှုအပြည့်ရှိနေတဲ့ပုံတွေ့နေရပါတယ်သူကစင်ကာပူရဲ့ညအလှကိုခံစားရင်းလက်ကင်ဖုန်းနဲ့ကိုကိုကိုဓာတ်ပုံရိုက်ဆယ်ဖီဆွဲနေတယ်လို့ဘေးမှာလည်းအားပေးသူတွေနဲ့တွေ့နေရပါတယ်သူဝင်နေတဲ့ဝတ်စုံဖြစ်တဲ့မိโกရင်အောင်ခက်ကြက်ကြက်ဝတ်စုံနဲ့စင်ကာပူရဲ့နွေပူတန်းကြောင့်သူဟာချွေးပြန်နေတာပါစင်ကာပူကခီးသွားတဲ့အသွားအလာအများဆုံးနေရာတွေကိုလည်းသူကလှည့်ပတ်ကြည့်ရှုနေ တာပါကင်မာစင်ကာပူရဲ့အချင်းကြီးအနေနဲ့ဖြစ်တဲ့မရီနာဘေးမှာစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishna နဲ့အတူတွေ့ပြီးလက်ထပ်ပုံရိုက်ပါတယ်အမေရိကန်သမ္မတ Donald Trump နဲ့စင်ကာပူကဆန်တိုစာကျွန်းမှာပြုလုပ်မဲ့ထိပ်တီးစည်းဝေးမတိုင်ခင်17နှစ်လောက်အလိုမှာပဲသူဟာစိတ်ရည်လည်ရင်းနဲ့စင်ကာပူရဲ့ညလာကိုခံစားရှောက်ကြည့်နေတာဖြစ်ပါတယ်ဒီထိပ်တီးဆွေးနွေးပွဲဟာသူ့ရဲ့မြောက်ကိုရီးယားကနျူကလ ियर လက်နက်အစီအစဉ်ဖျက်သိမ်းနိုင်ဖို့အတွက်အဓိကရည်ရွယ်ချင်ပါတယ်ပွဲဖြစ်နေပြီးမြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတရဲ့ပထမဆုံးကြိမ်ဖြစ်မြန်လချင်းဆိုင်ထိုင်းပြည်ဆွေးနွေးကြတဲ့ပွဲလည်းဖြစ်ပါတယ်စင်ကာပူထိပ်တီးဆွေးနွေးပွဲမှာတိုင်ရင်သတင်းပတ်တွေတုန်းကတော့သမ္မတထရမ့်ကကင်ဟာပွင့်လင်းရိုးသားကြောင်းပြောခဲ့တာဖြစ်ပြီးအရင်တုန်းကတော့ရော့ကက်လူငယ်လေးလို့သူကခွန်ချိုးချိုးနှိမ်နေတယ်ပြောခဲ့တာဖြစ်ပါတယ်။ American Cheese Site Heritage Foundation ကတော့ဒီဆွေးနွေးပွဲမှာမြောက်ကိုရီးယားရဲ့လူခွင့်ချိုးဖောက်မှုတွေအတွက်စိုးရင်စိတ်ပူရမှုတွေကိုပြောဖို့မေ့မထားဖို့အတွက်သတိပေးနေပါတယ်
။အခုစကပူမှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုကမ္ဘာညဉ့်ညံ့ရေးနဲ့လုံခြုံရေးအတွက်ကောင်းမွန်စေမဲ့တိုးတက်ဖြစ်ထွန်းမှုတစ်ခုပဲလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကပြောဆိုလိုက်ပြီးတော့ဒီဆွေးနွေးပွဲဖြစ်ပေါ်လာအောင်စီစဉ်နိုင်ခဲ့ကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေကိုလည်းသူကဂုဏ်ပြုကြိုဆိုလိုက်ပါတယ်။နိုင်ငံရေးနဲ့ခိုင်မာစိတ်ချရတဲ့နျူကလ িয়ার ဖြတ်သိမ်းမှုစီစဉ်ဖြစ်ရအောင်အတူလှုပ်ဆောင်ကြဖို့လည်းတွင်မှုချုပ်ဂူဒရက်စ်ကပြောပါတယ်။ကုလသမဂ္ဂဌာနချုပ်မှသူကမနေ့ကအခုလိုပြောခဲ့တာပါ။သက်ဆိုင်သူတွေဘက်ကအကူအညီတောင်းမယ်ဆိုလို့ရှိရင်နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေမှာကုလသမဂ္ဂဘက်ကလှုပ်ဆောင်နေတာတွေကိုအကူအညီပေးသွားဖို့စဉ်းသင့်ရှိနေတယ်လို့လည်းပြောပါတယ်။လူလူအုံပြုနျူကလ িয়ার စွမ်းအင်ဖြစ်ရေးလုံခြုံစိတ်ချရတဲ့စွမ်းအင်ဖြစ်ရေးစီစစ်ဖို့ IAEA လို့ခေါ်တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာအနုမြင့်စွမ်းအင်အေဂျင်စီကိုလုတ်ပိုင်ခွင့်ပေးလာတယ်လို့လည်းအတွင်းမှုချုပ်ကဆိုပါတယ်။တကယ်လို့အခုထိပ်သီးဆွေးနွေးမှုကနိုင်ငံရေးဆိုင်ရာသဘောတူညီတစ်ခုမှုတစ်ခုဖြစ်လာခဲ့မယ်ဆိုလို့ရှိရင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာလှုပ်ရှားမှုတွေကိုပြန်လည်စီစစ်ဖို့ IAEA အဖွဲ့ဘက်ကစင်းနေမယ်လို့လဲ IAE ရဲ့ညွှန်ကြားမှုချုပ်ယူကီယာအမီနိုကပြည်ထောင်ပတ်တုံးကပဲပြောထားတာရှိပါတယ်အခုထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံကတိုက်ရိုက်ပါဝင်မှာမဟုတ်ပေမဲ့လည်းတွယ်ဝိုက်တဲ့နီးလန်းတွေနဲ့အခုဆွေးနွေးမှုနဲ့ပတ်သက်ဆက်ဆက်နေတာပါအာရှဒေသအတွင်းကတခြားနိုင်ငံတွေလိုပဲအခုဆွေးနွေးပွဲကိုတရုတ်ဘက်ကအနီးကပ်စောင့်ကြည့်နေမှာဖြစ်ပါတယ်အခုထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကတရုတ်သမ္မတရှီဂျင်းပင်နဲ့နှစ်ကြိမ်တွေ့ဆုံထားတာပါ
UAE American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်တိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9689တိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီခန့်ပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
UAE American တံခါးမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ရဲ့ April လတုန်းကအသိခံလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးတံပေးပုဂ္ဂိုလ် Christine Schreiner Buna ဟာ June 10ရက်အင်ကာနေမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့အတွင်းမှုချုပ်ရုံးရဲ့ရုံးကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂျာမနီနိုင်ငံဆိုင်ရာဆွစ်ဇာလန်တမတ်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ Miss Bugna ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်မေလ22ရက်နေ့ကကုလသမဂ္ဂအတွင်းမှုချုပ်နဲ့တွေ့ဆုံခဲ့ပြီးကုလသမဂ္ဂအထွေထွေညီလာခံလက်ရှိအထက်ကျဥက္ကဋ္ဌ Miroslav Lajec နဲ့လည်းမေလ23ရက်နေ့ကတွေ့ဆုံခဲ့ပါတယ် Mr. Lajec ကမြန်မာနိုင်ငံဆိုင်ရာအထူးတံတမန်ပုဂ္ဂိုလ်ရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်လို့ပြည့်ဝထောက်ခံကြောင်းနဲ့အောင်မြင်မှုရရှိဖို့မျှော်လင့်ကြောင်းပြောပါတယ်Mr. Guterres အနေနဲ့အခုလိုချန်ပီပုဂ္ဂိုလ်အသိခံရမှာမြန်မာအစိုးရပြန်ဒေတာရင်းအစိုးရတွင်လည်းတိုင်ပင်ခဲ့တာပါ Miss Bugna ဟာသူ့ခီးစဉ်မတိုင်ခင်ပြီးခဲ့တဲ့လတုန်းကကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမတ်ကြီးနဲ့လည်းတွေ့ဆုံပြီး Caucasus ပြည်သားမှရှိတဲ့ Ranger ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ် Miss Bugna ဟာလာမယ့်မြန်မာနိုင်ငံခီးစဉ်အတွင်း Ranger ဒုက္ခသည်အရေးပြန်ကထင်ဒုက္ခသည်တွေအရေးကိုပါဆွေးနွေးဖို့ရှိတယ်လို့သိရပါတယ်သူဟာမြန်မာနိုင်ငံဆိုင်ရာအတွင်းမှုချုပ်ရဲ့ပြင်ဆင်မှတ်မြောက်အထူးကြံပေးပုဂ္ဂိုလ်ဖြစ်ပြီးသူ့မတိုင်ခင်ကအိန္ဒိယနိုင်ငံသားဗီဂျေနန်ဘီယားကတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုဧပြီလအတွင်းကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်တွေတွားရောက်ခဲ့ပြီးရွန်ဂျာဒုက္ခသည်အရေးကိုအလေးပေးဆွေးနွေးခဲ့ကြတာပါ။လက်ရှိဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ထွက်ပြေးခိုလုံနေတဲ့ရွန်ဂျာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂ UNDP UNHCR တို့နဲ့လက်တွဲပြီးဆောင်ရွက်ဖို့ကနဦးတလဲသဘောတူညီချက်ရတယ်လို့သတင်းထုတ်ပြန်ထားပါတယ
်။ရွန်ဂျာမွတ်စလင်တွေကိုအမုန်းပွားစေမဲ့ရေးသားပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ Facebook ထဲမှာမလုံနိုင်အောင်တားမြစ်ထိန်းချုပ်တာတွေတိုးမြင့်ပြီးတော့လွှတ်ဆောင်မှုလိုတယ်လို့ Facebook ကုမ္ပဏီရဲ့မူဝါဒရေးရာထိပ်တန်းအရာရှိသူကပြောလိုက်ပါတယ်။ Facebook company အနေနဲ့နိုင်ငံအတွင်းမှာလက်တွေ့လှုပ်ရှားနေကြတဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့ Facebook နဲ့အခြားဆက်ဆံရေးတွေကိုတိုးမြှင့်မီလှုပ်ဆောင်မှုလိုတဲ့ကိစ္စဟာကြီးမားဆုံးဆောင်ရွက်ရမယ့်ကိစ္စတွေထဲကတစ်ခုဖြစ်တယ်လို့လဲ Facebook ရဲ့မူဝါဒရေးရာစီစဉ်သူ Monica Bigrek ကပြောပါတယ် New American Foundation အဖွဲ့မှသူအခုလိုမျိုးပြောဆိုခဲ့တာပါရိုဟင်ဂျာပြည်ပကအတွင်း Facebook ကိုတုံ့ပြန်ပြီးတော့ရိုဟင်ဂျာမုန်တီးရေးတွေကိုရေးသားပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့အစည်းတွေက Facebook ကိုအကြီးအကျယ်အပြစ်တင်ဝေဖန်ထားတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အတိအမှန်မပြုတ်ပါဘူး Facebook ရဲ့အကြီးအကဲ Mark Zuckerberg ကို American လွှတ်တော်မှာခေါ်ယူတွေ့ဆုံမေးမြန်းခဲ့တော့ကလည်းရိုဟင်ဂျာတွေပေါ်မှာ Facebook တုံ့ပြန်ပြီးတော့အမုန်းပွားစီတဲ့ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့သူ့ကိုမေးမြန်းခဲ့တာရှိပါတယ်
ရရှာချောင်းလေးလုပ်ငန်းအတွက်ထောက်ကူဖြစ်စဉ်နဲ့ပစ္စည်းတွေနဲ့ဤပညာတွေပေးဖို့မတမာတဲ့ကွန်ပျူတာဆိုင်ဘာလှုပ်ရှားမှုတွေလုပ်ခဲ့တယ်လို့ဆွဆွဲပြီးရရှာကကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်၃ခုကိုအမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်လိုက်ပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီတကမ္ဘာလုံးကစိတ်ဝင်တစားနဲ့စောင့်ကြည့်နေကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲဟာမကြခင်နိုင်ပိုင်းအတွင်းမှာစတင်ပါတော့မယ်။ကိုရီးယားကျောင်းဆက်မှာနျူကလ িয়ার ကင်းစင်ရေးဆိုတဲ့အမေရိကန်ရဲ့ယူရချက်ကမပြောင်းလဲပဲဆက်ရှိနေပြီးကင်ဂျုံအုံကသာနျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းမယ်ဆိုရင်မြောက်ကိုရီးယားပြည်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့အနာဂတ်ဖြစ်လာလိမ့်မယ်လို့သမ္မတထရန့်ကပြောထားပါတယ်။ထိပ်သီးဆွေးနွေးပွဲမစခင်နောက်ဆုံးသတိထားရတဲ့အခြေအနေတွေကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရန်ဘက်တွေဖြစ်ရှိခဲ့ပြီးတော့တခါမှမတွေ့ဆုံဘူးကြတဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးဟာစင်ကာပူနိုင်ငံမှာလမ်းလျှောက်သွားရင်၉မိနစ်လောက်ပဲကြာတဲ့နေရာမှာရှိနေကြပါတယ်။မကြခင်နိုင်ပိုင်းတွင်းမှာပဲသူတို့နှစ်ဦးတွေ့ဆုံကြပြီးတကမ္ဘာလုံးကစောင့်ကြည့်နေကြတဲ့ကမ္ဘာကျော်မဲ့ထိပ်သီးဆွေးနွေးပွဲကိုစတင်တော့မှာပါ။စင်ကာပူစံတော်ချိန်မနက်၉နာရီ၊မြန်မာစံတော်ချိန်မနက်၈နာရီခွဲအမေရိကန်ကဝါရှင်တန်စံတော်ချိန်ည၉နာရီမှာဆွေးနွေးပွဲစကျင်းပမှာပါ။အခုကျွန်တော်တို့အတန်လွှင့်ပြီးလို့နိုင်ဝက်အကြံမှာစတင်ပါပါအစီအစဉ်အရပထမပိုင်း45မိနစ်ကခေါင်းဆောင်နှစ်ဦးရဲ့တီးသက်တကားပိတ်ဆွေးနွေးပွဲပါအဲ့ဒီမှာခေါင်းဆောင်နှစ်ဦးနဲ့စကားပြန်နေပဲရှိမှာပါအဲ့ဒါပြီးမှနှစ်နိုင်ငံထိပ်တန်းအရာရှိကြီးတွေပါဝင်တဲ့နှစ်နာရီကြာမဲ့ဆွေးနွေးပွဲကိုကျင်းပကြလိမ့်မယ်လို့အင်ဂျူရောကပြောလာပါတယ်သမ္မတထရမ့်ကဒီကနေ့ပဲည7နာရီလောက်မှာအမေရိကန်ကိုပြန်လာမှာဖြစ်ပြီးစင်ကာပူကသူပြန်မထွက်ခင်သတင်းတော်တွေကိုစကားပြောမယ်လို့ဆိုပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆိုတဲ့ရလတ်ထွက်ပေါ်လာတာကိုပဲအမေရိကန်ဘက်ကလက်ခံသွားမှာပါလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောထားပါတယ်
။ The ultimate objective we seek from diplomacy with North Korea has not changed.
မြောက်ကိုရီးယားနဲ့ကျွန်တော်တို့တန်တမန်ဆက်ဆံရေးလုပ်တဲ့အဓိကရည်ရွယ်ချက်ကပြောင်းလဲမှုမရှိပါဘူး။ခိုင်မာယုံကြည်စိတ်ချရပြီးနောက်ကြောင်းပြန်လှည့်မသွားနိုင်တဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးဆိုတဲ့တခုတည်းသောရလတ်ကိုပဲအမေရိကန်ဘက်ကလက်ခံမှာပါ။ကင်ဂျွန်အွန်းကသာနျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်ဖျက်သိမ်းမယ်ဆိုရင်မြောက်ကိုရီးယားနိုင်ငံနဲ့ပြည်သူတရားလုံးတွေပိုပြီးကောင်းမွန်တဲ့အနာဂတ်ဖြစ်လာမယ်ဆိုတာကိုသမ္မတထရမ့်ကလည်းရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
။တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုလည်းဝန်ကြီးပွန်ပီယိုကချီးမွမ်းပြောဆိုထားပြီးသမ္မတထရမ့်ကကြီးကြီးမားမားနဲ့ထိရရရောက်ကိစ္စကိုလှုပ်ချင်နေတာလို့ဆိုပါတယ်
။ The president is willing to do something big, something bold. I think the chairman Kim Jong-un
သမ္မတကကြီးမားပြီးထိရောက်တဲ့ကိစ္စမျိုးကိုလှုပ်ချင်နေတာ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းအလားတူပြင်ဆင်ထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အခုထိပ်သီးဆွေးနွေးပွဲကိစ္စမှာတရုတ်နိုင်ငံရဲ့ခန့်ကန့်တာလည်းပါဝင်ပတ်သက်လိမ့်မယ်ဆိုတာကျွန်တော်နားလည်ယူကြည့်ထားပါတယ်။မြောက်ကိုရီးယားကိုဖိအားတွေဝိုင်းပေးကြတဲ့အထက်မှာတရုတ်ကလည်းအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပါဝင်တာပါ။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာသဘောထားတွေပြောင်းလဲလာအောင်တိုက်တွန်းပြောဆိုဖို့အရင်တုန်းကသဘောတူတာမဟုတ်ပါဘူး
။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဘက်ကလိုအပ်တဲ့ကိစ္စတွေကိုအကူအညီပေးဖို့ဆင်နွှဲမှာပဲလို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းတောက်တွေကိုမနေ့တုန်းကပဲထပ်ပြောခဲ့ပါတယ်
။ The world is closely watching what will take place in Singapore.in a few hours time
မကြခင်နိုင်ပိုင်းအတွင်းစကူဝါဖြစ်လာတဲ့ကိစ္စကိုတကမ္ဘာလုံးကအနီးကပ်စောင့်ကြည့်နေပါတယ်။တန်တမာရေးနိဒန်းနဲ့ဖြည့်ရှင်းဖို့ကြိုးပမ်းကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံတွေကခေါင်းဆောင်တွေကိုကျွန်တော်ချီးကျူးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအင်မတန်စိုးရိမ်စရာကောင်းတဲ့အခြေအနေတွေအန္တရာယ်ရှိတဲ့အခြေအနေတွေဖြစ်ခဲ့တာတွေကိုအဆုံးသတ်ဖို့အတွက်နိုင်ငံခေါင်းဆောင်တွေကြိုးပမ်းနေကြတာပါ။ဒီလိုလုပ်ရတဲ့ကြောင့်ငြင်းငြမ်းပြီးတော့ယုံကြည်စိတ်ချရတဲ့နျူကလ িয়ার လက်နက်ဖြည့်သိမ်းရေးအစီအစဉ်ဖြစ်လာရပါလိမ့်မယ်။ပြီးခဲ့တဲ့လတုန်းကဒီနိုင်ငံခေါင်းဆောင်တွေစီကိုကျွန်တော်စာရေးပို့ခဲ့တဲ့ထဲမှာလည်းပါတယ်လို့ပဲရှင်းမှာကြုံလာရမယ့်အခြေအနေတွေမှာအတူပူးပေါင်းလှုပ်ဆောင်မှုတွေညှိနှိုင်းဆွေးနွေးမှုတွေအများအကျိုးကိုရှေ့ရှုတဲ့လုပ်ရည်တွေလုပ်ဖို့လိုအပ်ပါလိမ့်မယ်။ အဆင်ပြေမှုတွေရောအဆင်မပြေတာတွေရောသဘောမတူညီမှုတွေရောမလွဲမတူပါဝင်နေမဲ့ခက်ခဲတဲ့ညီနှိုင်းမှုတွေဖြစ်ပါလိမ့်မယ်ဒီကိစ္စမှာကုလသမဂ္ဂဘက်ကလှုပ်ပေးနိုင်တဲ့ကိစ္စတွေကိုအကူအညီပေးသွားဖို့အစ်စ်မှာပဲပါဝင်ပတ်သက်နေကြတဲ့အဖွဲ့တွေကနျူကလ িয়ার ဆိုင်ရာကိစ္စတွေကိုစီစစ်ပေးဖို့တောင်းဆိုလာမယ်ဆိုရင်လေကုလသမဂ္ဂကကူညီဖို့အဆင်သင့်ပါပဲ
သမိုင်းတွင်ကောင်းတွင်သွားနိုင်တဲ့အခုထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်အဖြစ်လက်ခံဆောင်ရွက်ပေးနေတဲ့စင်ကာပူနိုင်ငံကလည်းအခုအရေးမှာတော်တော်လေးတက်တက်ကြွကြွရှိနေတာပါမြောက်ကိုရီးယားခေါင်းဆောင်နဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့စင်ကာပူမှာနေစရိတ်စားစရိတ်လုံခြုံရေးစတဲ့ကုန်ကျမှုတွေအားလုံးအတွက်စင်ကာပူနိုင်ငံကအကုန်ကျခံပါတယ်စုစုပေါင်းအမေရိကန်ဒေါ်လာ15တန်းလောက်ကုန်ကျမှာပါစင်ကာပူနိုင်ငံကဆန်တိုဆာအပန်းဖြေကျွန်းမှာထိပ်သီးဆွေးနွေးပွဲကိုကျင်းပမှာဖြစ်ပြီးမြေလုံးကပဲမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်နှုတ်ကစင်ကာပူဝန်ကြီးချုပ်လီရှမ်လုံးနဲ့တီးခြားစီတွေ့ဆုံထားပြီးပါပြီသမ္မတ ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့လည်းမနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးဒီထိပ်သီးဆွေးနွေးပွဲသာအောင်မြင်မယ်ဆိုရင်ဒီအောင်မြင်မှုဟာကမ္ဘာကြီးအတွက်လက်ဆောင်တစ်ခုဖြစ်လိမ့်မယ်လို့တောင်ကိုရီးယားသမ္မတကပြောခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမျိုးတော်ဆိုးကအမေရိကန်တန်ရုံးရှိမှလည်းအခုထိပ်သီးဆွေးနွေးပွဲအောင်မြင်ရေးအတွက်ထောက်ခံတဲ့ဆန္ဒပြသူတွေရှိနေကြပါတယ
်။အခုကျင်းပမဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သတင်းတောက်တွေခွင့်ပြုသမျှဓာတ်ရိုက်ထုတ်လွှင့်ချက်တွေကို VOA website ဖြစ်တဲ့ bamis.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News နောက်ပြီးတော့ website ဖြစ်တဲ့ VOA Bamis YouTube တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာတို့ရရှိမှာခင်ဗျာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ် Miss Christine Sharana Bugna ဟာမြန်မာနိုင်ငံခရီးစဉ်ကိုဇွန်လ12ရက်နေ့ဒီကနေ့စတင်မှာဖြစ်ပါတယ်အီဘီလာကယာဒူးလက်ခံပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးတွားရောက်မဲ့သူ့ရဲ့ခီးစဉ်တင်ဆောင်ရွက်တင်တာတွေကို HRW လူခွန်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုဒေါ်လာလက်တန်းကပြောပြပါလိမ့်မယ်ခင်ဗျာ
ခုနကတမ်ကအတွင်းမှုချုပ်အက်တနီယိုဂူတရက်စ်အီဘီလာ26ရင်းနေကအသိခံအလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ဘူဂနာဟာသူ့ကိုအနှင်းထားတဲ့လုပ်ပိုင်ခွင့်အရသူ့ရဲ့ခီးစဉ်တွေမှာမြန်မာအာဏာပိုင်တွေတိုင်းရင်းနဲ့နိုင်ငံအဖွဲ့အစည်းတွေလူမှုရေးအသင်းအဖွဲ့တွေဘာသာရေးခေါင်းဆောင်တွေအပြင်တန်တမာရေးအတိုင်းဝိုင်းရဲ့အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုရှိပြီးရခိုင်ပြည်နယ်ပြည်ပခန့်ရေးငင်းကြရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးအပြင်လူ့အခွင့်အရေးကိစ္စရပ်တွေကိုလည်းဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ဇွန်လ7ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဇွန်လ6ရက်နေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံတို့ရခိုင်ပြည်နယ်ကနေစွန့်ခွာထွက်ပြေးသူများအားပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုအထောက်အကူပြုရေးအတွက်ရေးထိုးခဲ့တဲ့ MOU ခေါ်နားလည်မှုစာချုပ်နှွားပါအသေးစိတ်အချက်အလက်တွေကိုအများသိအောင်ကုလသမဂ္ဂကထုတ်ပြန်မယ့်အကြောင်းကိုမြန်မာစိုးရကိုအသိပေးဖို့လိုအပ်တယ်လို့ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့က Miss Bugna ကိုတိုက်တွန်းလိုက်ပါတယ်Brad Adams are Human Rights Watch ရဲ့အာရှရေးရာအမှုဆောင်ရရှိချုပ်ဖြစ်ပါလေ
We expect her to tell the Burmese authorities that UN is going to
ဒီနေ့သူပြောလိမ့်မယ်လို့ပြောလိမ့်တာကမကြသေးမီက UNHCR UNDP နဲ့မြန်မာဆွေးနွေးကြလက်မှတ်ရေးထိုးခဲ့တဲ့နားလည်မှုစာချုပ်လောက်အသေးစိတ်ကိုကုလသမဂ္ဂကလူသိရှင်ကြားဖြစ်အောင်ထုတ်ပြန်မယ်ဆိုတဲ့အချက်ပါပဲအဲ့ဒီ MOU ရဲ့အချက်လက်တွေကိုလူအများသိတဲ့လို့နိုင်ငံကနေမောင်းထုတ်ခံခဲ့ရတဲ့ Rohingya တွေအနေနဲ့လည်းဒီသဘောတူညီမှုမှာဘာတွေပါဝင်တယ်လဲဆိုတာသိတင်ပါတယ်ဘာတွေပါဝင်တယ်လဲဘာတွေမပါဝင်ဘူးလဲဆိုတာပေါ့ဒီအချက်ကို Miss Burgundy အနေနဲ့မြန်မာဆွေးရောက်ကိုပြက်ပြက်သားသားပြောဖို့လူခွင့်ရေးစောင့်ကြည့်လာရေးအဖွဲ့ကလှူလာပါတယ
်ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်ပြည်ပခန့်ကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့သူတို့ခေါ် Rohingya ဒုက္ခသည်တွေနေရာရင်းပြန်ရမှာသူတို့စံတာအလျောက်ပြန်လည်နေရာချထားရေးအတွက်ရှေ့ပြေးစီမံရေးများဆောင်ရွက်နိုင်ရေးကိလုံချုံစွာနဲ့တိခါရှိရှိပြန်နိုင်ရေးတို့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပေမဲ့လို့အသေးစိတ်အချက်အလက်များကိုထုတ်ပြန်ထားခြင်းရှိတဲ့အတွက်ကြောင့်ရခိုင်လူမှုအတိုင်းဝိုင်းနဲ့ရိုဟင်ဂျာတွေကြားဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရထံဇွန်လ6ရက်နေ့ကပေးပို့ခဲ့တဲ့စာရရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာစစ်ဆေးရေးမှုတွေကမြန်မာနိုင်ငံမှာလာရောက်စုံစမ်းစစ်ဆေးခွင့်ပြုဖို့တိုက်တွန်းချက်ကိုတုံ့ပြန်တဲ့မြန်မာအစိုးရဘက်ကနိုင်ငံတကာပုဂ္ဂိုလ်တဦးပါဝင်မြန်မာနိုင်ငံသား2ဦးပါဝင်နဲ့3ဦးပါစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့အစီအစဉ်နဲ့ပတ်သက်တဲ့ကြေညာချက်ကိုလည်း Miss Bugna အနေနဲ့လက်မခံနိုင်ကြောင်းထောက်ပြတင်တယ်လို့ Brad Adams ကတိုက်တွန်းပါတယ
် The new investigation commission announced by the Burmese government is not serious and she should tell them that it's too late for them to come up with yet another commission.
မဆူရကတင်ရခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ဖွဲ့စည်းမယ်ဆိုတာကလည်းလေးနက်မှုမရှိပါဘူး။ဒီလိုနောက်ထပ်ကော်မရှင်ဖွဲ့ဖို့ကနောက်ကျနေပြီလို့အထူးကိုယ်စားလှယ်ကမြန်မာအစိုးရကိုအသိပေးတင်ပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တဲ့အတွက်ဒီအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုရလဒ်အစီရင်ခံစာကိုစောင့်ပြီးနောက်ထပ်ဘယ်လိုခြေလှမ်းယူရမယ်ဆိုတာကိုဆုံးဖြတ်ဖို့ရှိနေပါတယ်။ပြည်တွင်းစုံစမ်းစစ်ဆေးမှုတွေကိုစိတ်ချယုံကြည်လို့မရနိုင်ပါဘူး။ဒါကို Miss Bugana ကရှင်းရှင်းလင်းလင်းအသိပေးဖို့လိုပါတယ
် Miss Bugana ဟာသူ့ခီးစင်တိုင်မီမေလာလေကကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ထိုတင်ကြီးလာကအထက်ကြာဥက္ကဋ္ဌ Miroslav Lajak အပြင်အဖွဲ့ဝင်နိုင်ငံတွေနဲ့ Human Rights Watch အပါအဝင်မြန်မာအရေးစိတ်ဝင်စားတဲ့ NGO အဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ် Human Rights Watch နဲ့ Miss Bugana တို့တွေ့ဆုံမှုနဲ့ပတ်သက်လို့ Brad Adams က
We talked to her about all the human rights issues in the country and they aren't just aboutthe Rohingya, they are about Kachin, Shan State, of course.
ဒီမနက်ကမှလူခွင့်ရေးချိုးဖောက်မှုပြဿနာအားလုံးအကြောင်းကျွန်တော်တို့သူ့ကိုပြောခဲ့ပါတယ်။ရိုညာရေးတာမကကချင်ရှမ်းပြည်နယ်ရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေပါတာ။ Writer သတင်းတော်နှစ်ဦးအဖမ်းခံထားရတာအပြင် Social Media နဲ့တခြားသတင်းတွေမှာတင်ပြမှုကြောင့်ဆန္ဒပြမှုကြောင့်ဖမ်းဆီးခံရတာတွေကိုပြောခဲ့ပါတယ်။ဒီလိုလူတွေကိုဖမ်းဆီးအရေးယူနိုင်တဲ့ဥပဒေတွေကိုပြင်ဆင်ဖို့ရေးမြေပိုင်ဆိုင်မှုပြဿနာစသဖြင့်နိုင်ငံမှာဖြစ်ပျက်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအကြောင်းသူ့ကိုပြောပြခဲ့ပါတယ်။သူကောင်းကောင်းနားလေပါတယ်။လက်တွေ့ဘလောက်ထိထိရောက်ရောက်လုံနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်
။ခုနကသမဂ္ဂအတွင်းမှုချုပ်ရဲ့ပြည်စမမြောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်သူ Miss Bugana ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်ပြီးမှ Ranger ဒုက္ခသည်စခန်းတွေရှိရာ Bangladesh အပြင်ဒေသတွင်းရှိတခြားနိုင်ငံတွေကိုလည်းခီးဆက်ဖို့ရှိပါလိမ့်ရှင်
။ဒေါ်လာလတ်တန်ပြောပြသွားတာဖြစ်ပါတယ်။အာမေးနီးယားနိုင်ငံအခြေစိုက် Aurora လူသားချင်းစာနာမှုဆိုင်ရာဥဆောင်ဥရပြုတဲ့အဖွဲ့အစည်းရဲ့2018ခုနှစ်အတွက်လူသားချင်းစာနာမှုစုကိုဖိနှိပ်ခံရတဲ့တိတ်နေချီတဲ့မွတ်စလင်ရဲ့အရေးတရားရေးလမ်းကြောင်းကနေခိုင်ခိုင်မာမာဆောင်ရွက်ခဲ့တဲ့မြန်မာနိုင်ငံကရှေ့နေဥကျော်လအောင်ကိုချီးမြှင့်လိုက်ပါတယ်။ဇွန်လ17ရက်နေ့ကယာရီဗန်မြို့မှာစုလက်ခံရယူခဲ့တဲ့ဥကျော်လအောင်ကိုဆက်သွယ်မေးမြန်းထားပြီးတော့ဒေါက်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
I want to invite to the stage the 2018 Aurora Prize laureate, Mr. Cho Laon, who's
Aurora ဆုကိုဒီနှစ်ကဥကျော်လောင်ရရှိကြောင်းအခမ်းအနားမှုကပြောသွားတာပါ။ရင်းရင်းတန်းနဲ့လူမျိုးလုံးတက်ဖြတ်မှုဒဏ်တွေကိုခံစားခဲ့ရတဲ့အာမင်းငင်းတွေကိုအောက်မေ့တဲ့ထိမ့်မှန်နဲ့ပေးတဲ့ဒီဆုကို2016ခုနှစ်ကမှယရဗန်မှာစတင်ချိန်မြင့်ခဲ့တာဖြစ်ပြီးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်နေသူတွေကိုရွေးချယ်ချိန်မြင့်တာပါအခုလိုမမျှော်လင့်ပဲဆုရခဲ့တဲ့အတွက်တိတ်ကိုဝမ်းသာကြောင်းဥထော်ရအောင်ကပြောပါလေ
အဲ့အရင်ပြောတာပေါ့ဦးကဘသူမှအတိမမပြုခဲ့ဘူးဘသူစီကလေဦးမမျှော်လင့်ခဲ့ဘူးဒါမှဒီကိစ္စမှာဘသူကဦးဒီလောက်လုံနေတယ်ဆိုတာကိုတင်လည်းမသိဘူးသူတို့ကဦးကိုဒီမှာဝင်လာဆိုပြီးတော့မေးတယ်နိုင်ငံပေါင်းတရာငါးစင်းငါးနိုင်ငံကလူပေါင်း950ထက်ကရွေးပြီးတော့ဦးတို့၃ယောက်တယောက်ကအိန္ဒိယကဆွနတီဆိုတာအဲ့ဒီမင်းကလေးနောက်မက္ကဆီကိုကအဲ့ဒီဖာသာတယောက်မြန်မာနိုင်ငံကဦးတယောက်ပဲရွေးပြီးတော့အဲ့ဒီ၃ယောက်ထကတခါငါကတင်ရွေးတဲ့အခါဦးရရှိသွားတာပေါ့အရရတ်မောင်တင်းကိုမြန်မာတဲ့အဲ့ဒီတောင်ချင်းမှာသူတို့မိုးလင်းအာယုံမှာအဲ့ဒါကအော်ရိုရာဆိုတော့အဲ့ဒါမိုးလင်းအာယုံမှာနတ်သမီးတွေကိုသူတို့ဖိတ်တဲ့သဘောနဲ့အဲ့ဒီမှာပွေတဲ့လုပ်ပြီးတော့အဲ့ဒီမှာပေးတာပါ
ရိုရင်ဂျာရှစ်နေဥကျော်လောင်ဟာရခိုင်ပြည်နယ်စစ်တပ်မျိုးတက်ခဲပြင်ခြေရွာမှာနေထိုင်ပြီးခွဲခြားဆက်ဆံမှုမရှိရင်းနဲ့ဒီမိုကရေစီရေးလူမှုရေးကိစ္စတွေမှာပါဝင်လှုပ်ရှားခဲ့တယ်လို့ဒန်းသူပညာသင်ကြားခွင့်နဲ့လူခွင့်ရေးတွေမှာနှိမ့်ညွတ်ဆောင်ရွက်ခဲ့တာအတွက်အခုလိုဆုချီးမြှင့်ခံရတာပါ
ဦးကလူမှုရေးကိစ္စတွေလုပ်ခဲ့တဲ့အရင်တောင်ထဲမှာလည်းလုပ်ခဲ့တယ်အဲ့ဒါတွေနဲ့ဒီဦးတို့ရွာကိုဖျက်ဆီးပလိုက်ပြီးတော့ဦးတို့ဒုက္ခသည်ဖြစ်ကြခတ်တဲ့ပြည်မှာအဲ့ဒီမှာလေဦးကကလေးတွေကိုပညာသင်ဖို့အတွက်ကျောင်းတွေဖွင့်ပေးခဲ့တယ်အခုလေကျောင်းမှာဆရာတွေခန့်ဖို့ကိစ္စတွေကျောင်းသားတွေကိုမိဖတွေကကျောင်းပို့ဖို့ကိစ္စတွေအဲ့ဒီကိစ္စတွေကိုဆောင်ရွက်လေရှိတယ်အဲ့ဒါကြောင့်သူတို့ကအဲ့ဒါဒီကိုစုံစမ်းပြီးမှဒီစုအတွက်စီရင်မှထည့်ပေးတာစိတ်ထမအရင်ပြောတယ်ဘာလို့ဆိုတော့ဦးကအတိမတ်ပြုတဲ့ဘသူမှမရှိခဲ့ဘူးဦးကလုံးလာတာကတော်တော်ကြာပြီထောင်ထဲမှာလေးကိုထောင်ကြတဲ့ကိုအများကြီးပြင်ခဲ့တယ်
အော်ရိုရာဆုရှင်နေနဲ့ဒေါ်လာ3000လက်ခံရရှိမှာဖြစ်ပြီးသူကိုယ်တိုင်ပြန်လည်ပေးလူခွင့်ရှိတဲ့နောက်ထပ်ဒေါ်လာ3000ကိုတော့မြန်မာနိုင်ငံအတွက်အမှန်တကယ်ကူညီနေတဲ့လူမှုရေးအဖွဲ့၃ဖွဲ့ကိုပေးရမယ်လို့ပြောပါတယ်
။ဒေါ်လာ3000ကို MSF UK ကို4000မာစီမလေးရှားကို3000ဒေါ်လာနဲ့ ICMC ကို3000ဒေါ်လာ3000အဒီမှာခွေပေးပလိုက်တယ်။ဘာလို့ဆိုတော့သူတို့ကဒုက္ခတွေအတွက်အများကြီးလုံးနေတာကိုဦးမြင်တဲ့ MSF UK ကလေးကဘင်္ဂလားဒေ့ရှ်ထပ်ပြီးသွားတဲ့လူတွေကအများကြီးကိုနေပြနေတယ်အဒီမှာကလေးတွေပါဒီကိုအဲ့ဒါကြောင့်ဦးက MSF မှာလေးလူလာကြတဲ့ MSF ကဘလောက်ချလို့လို့လဲဆိုတော့ဦးသိတယ်အဲ့ဒါကြောင့်သူတို့ကအဲ့လိုခွေပေးတာမာစီမလေးရှားကလေးမလေးရှားမှာနဲ့ဟိုစစ်တီမှာလေးသူတို့မှာစေရင်ရှိတယ်အဲ့ဒီမှာလုံးနေတယ်နောက် ICMC ကလေးမလေးရှားမှာဒီမိုင်ဘန်လုတ်သွားတဲ့လူတွေကိုရခိုင်ပြည်နယ်ကနောက်အဒီကိုကူညီနေတယ်အော်သူတို့ရှင်တို့ကရှင်တို့အဒီကျွန်တော်မွတ်စလင်တို့ကိုကူညီနေတာခါအဲ့ဒါတွေကိုယူပြီးတော့သူတို့ကို proposal တင်လိုက်တယ်သူတို့ကလည်းလက်ခံတယ်သူတို့ကအဲ့လိုခွေပေးလိုက်တယ
်ဒီကူညီရေးဖွဲ့တွေဟာရခိုင်ပြည်နယ်က Ranger ပါဝင်ဒုက္ခရောက်နေသူတွေကိုကူညီနေတာဖြစ်ပြီးမြန်မာအစိုးရကတော့ Ranger ဆိုတဲ့အမည်ကိုအတိမပြုမထားပါဘူးဦးကျော်လှအောင်ဟာနိုင်ငံမဲ့ဖြစ်နေကြတဲ့ရွှင်ကြတဲ့အတွက်အခြေခံလူခွင့်ရရအောင်ဖိနှိပ်ခံတဲ့မွတ်စလင်တွေအရေးပညာသင်ကြားခွင့်မရတဲ့ကရင်းငယ်တွေအရေးတရားရေးလမ်းကြောင်းကနေသူ့ရှေ့နေပညာနဲ့အကျိုးပိုင်းခဲ့တာကြောင့်ဒီစုကိုချိန်မြင့်တာလို့ Aurora ဖွဲ့ရဲ့ Internet Website မှာဖော်ပြပါတယ်
။ဒေါက်ကင်မျိုးသက်တင်ပြပေးသွားတာဖြစ်ပါတယ်။အခုလည်းရခိုင်ပြည်နယ်ဘက်ကအခြေအနေတစ်ခုဆက်ပါမယ်။ရခိုင်ပြည်နယ်ရေတိရောင်မြို့နယ်စင်ပိုက်ကြီးရွာအနီးပင်လယ်ကမ်းခြေမှာဇွန်လ17ရက်နေ့မနေ့9နာရီခန့်မှာမွတ်စလင်ရွာသားတရားကျော်ဖမ်းဆီးရမိတဲ့အကြောင်းအောင်ဗလာကျေးရွာအုပ်ချုပ်ရေးမှူးကနေပြောပြပါရတယ်။သူတို့တွေကထိုင်းဘက်ကိုထွက်ခွာဖို့လုပ်နေလို့မှသူတို့တည်ဆောင်သွားမဲ့လေဝန်းကွဲသွားတာကြောင့်အဲ့ဒီတောင်မှာကမ်းခြေမှာတောင်တင်နေကြတာဖြစ်တယ်လို့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
။ရခိုင်ပြည်နယ်ရေတိတောင်မြို့နယ်အတွင်းမှာဖမ်းမိတဲ့ရွာသားတွေရဲ့အပြောအရနေရာကွဲပြားမှုတွေရှိနေပြီးတချို့ကဘင်္ဂလားဒေ့ရှ်ဘက်ဘလူးချောင်းဘက်ကလာတဲ့သူတွေရှိတယ်လို့ဘူဒီတောင်ဒုက္ခသည်စခန်းကလာတဲ့သူတွေလည်းရှိတယ်ဆိုပြီးသူတို့ကိုစတင်တွေ့ရှိခဲ့တဲ့အောင်ဗလကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းမြားကပြောပြပါရစေ။အဲ
ဘင်္ဂလီကဘလူးခမလေးဟိုတဲလီနဲ့လာပြီးသူတို့ကစမ်းရှင်မှာပေါ်နေတာပါ။လူကတော့တရားနဲ့ရှိရောက်ပါ။ဟုတ်ပြီပါ။ကျွန်တော်မော်တော်အစိုးကြီးခန္ဓာနာရီလောက်ကကျွန်တော်သူတို့နဲ့ပြီးပါတယ်။အဲဒီစိတ်ဓာတ်တော့ဘာလို့ရည်ရွယ်ပါလဲတော့အကုန်ရောက်လာပါတယ်။သူတို့မိကြီးတလောက်တော့သူတို့ကလည်းတချို့ကပြောရင်ဟိုဘင်္ဂလားဟိုလူချောင်းကထွက်လာတယ်လို့ပြောပါတယ်ဒီတချို့ကပြောတာကဒီမုံတို့ကဟိုဒုက္ခတွေစခန်းကထွက်လာတယ်လို့ပြောပါတယ်တချို့ကတော့အဲ့လိုပြောပါတယ်ယောက်ျားတွေကမလေးရှားကိုတော့တာလေခိုင်းကိုတော့ပို့ဆိုပြီးခေါ်လာတာလို့ပြောပါတယ်မိန်းကလေးတယောက်ကတော့ဟိုဦးကြီးတော်ကလည်းပြောပါတယ်ကံကအဲသူကတော့ကျွန်တော်တင်းတက်တော့ကိုမိမိနားလေပါလေလေကတကားကြီးကျွေးတော့ပါလေအကုန်လုံးမရှိတော့ပါဘူးဘာလို့လဲပြတ်တာပါပြတ်တာက
အလားတူရခိုင်ပြည်နယ်ထဲမှာပဲအစုလိုက်ဖမ်းဆီးမှုတွေလည်းမကြာခဏရှိနေပြီးတချို့ကတော့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုသွားဖို့အတွက်ထိုင်းနယ်ဇက်တွေမှာပဲဖမ်းဆီးမိနေတာတွေလည်းရှိနေပါတယ်ပြီးခဲ့တဲ့စနေနေ့ကပဲရခိုင်ပြည်နယ်စစ်တွေဘက်ကနေလာတဲ့မွတ်စလင်၈ဦးကိုထိုင်းမလေးနယ်စပ်ကိုသွားမဲ့လမ်းခီးမှာထိုင်းရနာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်ရှင်
။မအေးမာရဲ့သတင်းလောကကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကိုအကြံပြုစွာရေးသားလိုတဲ့တည်တချင်းတောင်းညင်ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်တဲ့ဒီပဲဖြစ်ပါတယ်ထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာနားဆင်ကြမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီတမီအော်ဒါဒီပူတတီရတန်းစီတွေထုတ်ပြီးတော့နောက်တဲ့ကုမ္ပဏီတွေကလည်းအဲကြီးပွားချမ်းသာနေတယ်လို့တကယ်တော့
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အချိန်မှာနားဆင်ကြရဖို့ရှိပါတယ်။ဒါ့အပြင်တုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းကြားကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးပါမယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌသည်ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စီရာဖြစ်နေတယ်ဆိုပြီးကျော်လင်းထွန်းရေးသားထားတဲ့ဆောင်းပါးကို Frontier မြန်မာ online မှာဖတ်ရှုရပါတယ်။ပြည်တော်စုအစိုးရရုံးဝန်ကြီးဦးတောင်ထွန်းကိုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်ပါတယ်။လောက်တဲ့ရင်တန်တမန်တူဖြစ်တဲ့ဦးတောင်ထွန်းဟာရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့အကြီးအကဲတူဖြစ်တာဝန်ယူရလောက်အောင်စီးပွားရေးနဲ့ပတ်သက်တဲ့အတွေ့အကြုံရှိပါရဲ့လားလို့တွေးစရာတွေဖြစ်လာပါတယ်။အရင်ကော်မရှင်ဥက္ကဋ္ဌဟောင်းကတော့ပြီးခဲ့တဲ့လကနှုတ်ထွက်သွားတဲ့စီမံပဏာဝန်ကြီးဦးကျော်ဝင်းဖြစ်ပြီးရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌတာဝန်ကိုစီမံပဏာဝန်ကြီးတဦးစိုးဝင်းကတာဝန်ယူလိမ့်မယ်လို့အများကမျှော်လင့်ထားကြတာဖြစ်ပါတယ်။ငွေရင်းနှီးကြီးမားတဲ့နိုင်ငံတော်စီမံကိန်းကြီးတွေကိုတာဝန်ယူအဆုံးဖြတ်ပေးရမယ်။ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့အကြီးအကဲနေရာကိုခန့်အပ်ဖို့အတွက်ဆုံးဖြတ်ချက်ချမှတ်မှုနဲ့ပတ်သက်ပြီးတော့အမြင်သဘောထားကွဲလွဲမှုတွေရှိနေပါတယ်။သဘောထားအမြင်အုပ်စု၃မျိုးရှိပါတယ်။စီမံပဏာဝန်ကြီးသာလျှင်ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တယ်လို့ယူဆသူတွေကတဦးစုဒီရာထူးတာဝန်အတွက်စီဝါရေးအတွေ့အကြုံမရှိမဖြစ်လိုအပ်တယ်ဆိုပြီးတော့ကန့်တတ်မထားသင့်ဘူးလို့မင်သူတွေကတအုပ်စုနဲ့ဝင်းကြီးအစ်စ်ဦးစိုးဝင်းပေါ်တာဝန်တွေတိတ်မပြီးအောင်အခုလိုခံထားလိုက်တာကောင်းတယ်လို့မင်သူတွေကတအုပ်စုဖြစ်တယ်လို့ရေးသားထားပါတယ်အတွေ့အကြုံဆိုတာတဲ့ပိုရေးကြီးတာကခေါင်းဆောင်မှုအရေးချင်းဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့စီဝါရေးပညာရှင်ဒေါက်တာအောင်ထွန်းတက်ကပြောတယ်လို့ဆိုပါတယ်စီဝါရေးသူတွေတီတဦးဖြစ်တဲ့ကလောင်ရှင်အောင်ချိန်ဘွားကတော့ရင်းနှီးမြှုပ်နှံမှုကော်မရှင်ဟာစီမံပဏာဝန်ကြီးဌာနအတွင်းမှာရှိတာကြောင့်ဝန်ကြီးဟာကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တယ်လို့သုံးသပ်ထားပါတယ်။ရင်းနှီးမြှုပ်နှံမှုဟာစီးပွားရေးကိစ္စသာဖြစ်တဲ့ဒီတာဝန်အတွက်တန်တမာအတွေ့အကြုံရှိဖို့မလိုဘူးလို့လည်းသူကမြင်တယ်လို့စသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြကြင်တာကတော့ Gadget 360 online စာသုံးမှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ပိတ်ပင်တားဆီးတာတွေလုပ်နေပေမဲ့အယူဝါဒဆွဲပြင်းထန်တဲ့မြန်မာဘုံကြီးတွေက Facebook ပေါ်မှာဆက်ပြီးတော့ရှိနေမယ်လို့တန်လေးတန်ချထားတယ်ဆိုပြီးခေါင်းစဉ်တက်ထားပါတယ်။ဗုဒ္ဓဘာသာအမျိုးသားရေးဝါဒီဖုန်ကြီးတွေက Facebook ကိုအသုံးချပြီးရိုဟင်ဂျာမွတ်စလင်တွေကိုပစ်မှတ်ထားကာအမုန်းတရားပွားစေတဲ့သတင်းစကားတွေဖြန့်ချီနေတာကြောင့်ဖုန်ကြီးတချို့ရဲ့လူမှုကွန်ရက်အကောင့်တွေကိုပိတ်ပစ်ခဲ့ပြီးတဲ့နောက်ဒီလိုတားဆီးပိတ်ပင်တာတွေကိုရှောင်ရှားပြီးတော့အမှန်တွေကိုပြောသွားမယ်လို့ဝါဒဆွဲပြင်းထန်တဲ့မြန်မာဖုန်တော်ကြီးတွေကပြောဆိုလိုက်ပါတယ်။ဒီလောက်ရဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တဲ့လောက်ရဖြစ်တယ်လို့မြို့ချင်းမြန်မာပုံကြီးတက်မကအဖွဲ့ဝင်ဦးတုစိတ်တကရိုက်တာသတင်းဌာနကိုပြောတယ်လို့ဆိုပါတယ် Facebook ကိုဆက်ပြီးတော့အသုံးပြုနေမှာဖြစ်တယ်တခြားနာမည်နဲ့အကောင့်အစ်ဖွင့်ပြီးပြည်သူတွေကိုအမှန်တည်းဆက်ပြီးတော့ပြောနေဦးမှာပဲလို့သူကပြောကြောင်းလည်းရေးသားထားပါတယ် Facebook ကတော့တာမီချက်ကိုချိုးဖောက်လာရင်တော့လူမှုရအောင်ကြိုးစားပြီးဖော်ထုတ်တွေ့ရှိတာနဲ့လူမှုကွန်ရက်ပေါ်ကနေချက်ချင်းဖယ်ရှားပစ်နေတဲ့အကြောင်းလည်းFacebook ကပြောကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
သောတာရှင်များရှင်တခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလူမျိုးရေးနှင့်နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတက်မတော်နဲ့လွှတ်တော်ထိပ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပါတယ်NND ဆိုရတက်လာပြီးကလေးကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံမှုကနေ စစ်တပ်နဲ့အစိုးရကြားပုံမိုးနှွေးထွေးတဲ့ဆက်ဆံမှုကိုဖြစ်ပေါ်စေမလားဒါမှမဟုတ်သဘောထားကွဲပြားမှုတွေကိုပုံမိုးကြီးထွားစေမလားဆိုတဲ့သောတာရှင်နေအမြင်တွေကိုအခုလာမယ့်အင်္ဂါည၄လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေကျမတို့ထံကိုကြိုတင်ဆက်သွင်းနိုင်ပါတယ်ရုံးဖုန်းနံပါတ်ကတော့0923986986 email@voanews.com ကိုလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေပို့ထားနိုင်ပါတယ်။VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေနဲ့ဖုန်းနံပါတ်ကိုရေးသားဆက်သွယ်နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။ဒီကြေးရလေးလိုက်စီစီမှာပါဝင်ဆွေးနွေးလို့ဒီကနေ့ည9:00ဝန်းကျင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ American Indian 3 အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကအစီအစဉ် တင်ဆက်ပေးနေတာပါ။ဒီနေ့မနေ့ကျင်းပမယ်
Idiom အသုံးက 2020 hindsight
ဖြစ်ပါတယ်။စာလုံးပေါင်းက 20 ဆိုတာကတော့ခဏ 20 ကိုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့ နောက်ဖက် SIGHT site ကတော့ စက္ခုအမြင်ဆိုတော့ စကွိုက် ထူမြင့် ဓာတ်ရိုက်ဒီပဲကတော့ 20 နောက်ကိုပြန်မြင်တာပေါ့ 20 လို့ဆိုရမှာ ဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါ လူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာ 20 ဆိုရင် လုံးဝအမြင်ကအားကောင်းတာကိုဆိုတာဖြစ်ပါတယ် မျက်စိနှစ်ဘက်ဆိုတော့ ဘယ်ဘက်ကညာဘက်ကညှိနှွန်းပြောတာမလို့ 20 ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလို့ပေါ့ရှင်
He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
Duga siji lare kati sesechi gu we like de. Dabime tu nao ma didi cha cha pian sin za bi nao da ya da ga ro. Tu ne ne si te ta ra gu
He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
hindsight လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပကြတဲ့အီဂျင်အသုံးပဲဖြစ်ပါတယ်ဒါကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပါမယ်မြန်မာနိုင်ငံဟာနှစ်ပေါင်းများစွာကလေးကလေယာဉ်စိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံတော်စီတိုးဆိုပြီးတော့ချမ်းပူဥဆောင်ဆောင်ပုတ်ချမှတ်ပြီးတော့လုပ်ဆောင်ခ ဦးသိန်းစောကိုကိုဇော်ဝင်းနိုင်ငံဆက်သွယ်မေးမြန်းထားတဲ့အပိုင်းတစ်ကိုအခုတစ်ပတ်စီးပွားရေးကဏ္ဍဖြစ်တင်ပြလိုက်ပါရစေ
။ဒီမနက်ကဟာဆက်ပြိုးရေးပေါ်အခြေခံတဲ့နိုင်ငံဖြစ်နေပြီးတော့ဒီအထူးသဖြင့်တော့ဒီလေယာဆက်ပြိုးရေးလုပ်ငန်းတွေတိုးတက်ဖွံ့ဖြိုးအောင်ဘာတွေများပြုပြင်လုပ်ဆောင်မှုလိုအပ်တယ်လဲဗျာ
။ကျွန်တော်လူပေါ့နော်ဟိုဒီကလေးလက်တွေ့တော့လည်းဆိုက်ပြိုးနေတော့ဒီကျွန်တော်အမြင်အားပြောရလို့ရှိရင်တော့လောလောဆယ်ကြုံတွေ့နေတာလက်သမားတွေမှာပါဒီအဓိကကတော့ဆန်စပါးကိုအဓိကစိန်ခေါ်တာတော့ကျွန်တော်နှစ်ခုလို့နှစ်ရက်လို့ကျွန်တော်မြင်ထားတယ
်ဟုတ်ကဲ့ခင်ဗ
ျနှစ်ရက်ဆိုတဲ့အခါမှာကနံပါတ်1ကတော့ထွန်းလုံးပေါ့ဟုတ်လား
ဟုတ်ကဲ့
နံပါတ်2ကတော့ထုတ်လုံးမှုကုန်ကြသေးပေါ့နော်ဆိုဖီးပေါ့နော်အဲ့တော့ထွန်းလုံးဆိုတဲ့အခါမှာသူကလက်သမားတွေကစပါးပေါ်တဲ့အချိန်မှာစပါးဟိုရောင်းမှုအတွက်ကသူကတေကကိုတင်းတရာအထွန်းနှုံးလို့တေက68တို့65တို့ဒါမျိုးတွေအထွန်းနှုံးပေါ်မှာမူတည်ပြီးတော့လက်သမားဝင်ဝင်ကိုကြည့်ရအောင်အဲ့တော့ ဒီအခွင့်နှုံးများနေတဲ့တမားကကောင်းနေပါတော့ဟိုအကျိုးခံစားဝင်ရနေပါတော့အဲ့တော့ကျွန်တော်အခွင့်နှုံးကဏ္ဍမှာသူမြောင်းလဲဘူးကဏ္ဍမှာအခွင့်နှုံးကိုဘယ်လိုလုပ်ကြမလဲဆိုတဲ့ဟာကိုဟိုမြို့ပေါင်းမြို့နိုင်ရွေးချယ်မှုနဲ့အဲ့ဒီတော်တော်တော့ကျွန်တော်တို့နေရာမြေကအစအဦးဆုံးပြောရလို့ရှိရင်တော့ဒီညီတွေကိုဘိုးရဲ့ပေါင်းစကားတော်ရလာတာပဲတောင်တာတာနဲ့တောင်တာတာတောင်ဝဲတာတာနဲ့ထုံးရလ နိုင်မလဲနောက်တခါအဲ့ဒါတွေပြီးပြင်ထိမ့်သိမ့်နိုင်မှလဲကျွန်တော်တို့ဆိုတော့အထွန်းလုံးကမျိုးကောင်းမျိုးတန်မှန်ကန်မှုနဲ့ဆိုရင်တော့ကောင်းလာမှာပေါ့နော်အဲ့ချက်ကိုတော့ကျွန်တော်အဲ့လိုတော့မြင်ထားတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ခုကျတော့ထုံးလုံးမှုကုန်ကြသေးရောကွာဒီလားနော
်ဟုတ်ကဲ
့လက်သမားတယောက်ကဟိုဖြန်းပြတဲ့အေကကိုကျွန်တော်တို့အလုံးသမားကပါနေတော့နှစ်သိန်းခွဲလောက်ညီပါလောက်ရှိတယ်ကွာဒါဖြန်းပြအားလေးတော့သုံးတော့အခုဆိုလို့ရှိရင်ထုံကဆိုလို့ရှိရင်3,000လို့နောက်တစ်ခါအဲ့တော့ညီသိန်းကဆိုလို့ရှိရင်5,000ညီဒီဆိုရင်တေကောက်တေခွဲလောက်ကုန်တယ်နှိမ့်ဟိုဆိုရင်တေကြီးလောက်ကုန်တယ်ဆို2,000ခွဲလောက်ကုန်တော့တော့ရိခအဒီကားထဲမှာတစ်နှစ်ကြီးလေးဆိုရင်5,000ဆိုဖြန်းပြ average ကြီးတွေ့လို့ရှိရင်တစ်သိန်းခွဲလောက်ကုန်နှစ်သိန်းခွဲလောက်ကုန်တယ်ဆိုသူကတိုက်ပြီးပြီးတော့အခါမပြီးသေးဘူးလေဒီတိုက်ပြီးပြီးတော့အဲ့မှာမြေနှုတ်တောင်းတင်အဲအားဒီလောက်ရတဲ့အတွက်နဲ့တော့တော့ကဒီအလုတမားကရရဲ့နောက်ဒီကာလကြာချိန်ကြီးနဲ့ဆိုလို့ရှိရင်တော့သူကုန်ကြတဲ့ကအရင်များတယ်များတဲ့ခါကျသူခုဈေးနှုန်းလက်ကမ်းတာတာပေါက်ဈေးနှုန်းကသူက9သိန်းဝန်းကျင်ရှိတယ်ကွာအဲ9သိန်းဝန်းကျင်ကိုတွေ့တာဒီတော့သူအကျိုးမြတ်ကအလွန်ဆုံးမှာ2သိန်းလောက်ပဲအဲကြံလိုက်မယ်ဖြစ်တယ်ဒါတော့မှပဲလက်သမားကအဲ9သိန်းကိုမြင်တဲ့လက်သမားနဲတာပေါ့နော်
ဒါဆိုလေသမားတွေအတွက်အမြတ်ကကြာမအောင်မလားဗျပင်မနာနဲ့အချင်းကုန်နာနဲ့တွက်ကြည့်မယ်ဆိုရင်မကြိုက်တော့ဘူးပေါ့
ကျွန်တော်အမြင်တော့ဘယ်တော့မှမကြံတော့ဘူ
းအထွန်းနှုံးတိုးဖို့နဲ့ကုန်ထုတ်လုပ်မှုဈေးတွေတက်တာအောင်ဘယ်လိုလုပ်ကြမလဲဟိုကိုသိန်းတော်တို့လိုလေသမားတွေရှုထောင့်ကကြည့်မယ်ဆိုရင်ရောဘာတွေကိုပြုပြင်ပြောင်းလဲဖို့လိုမလဲဗျအ
ဲ့နှစ်ခုကိုဘယ်လိုပြုပြင်ပြောင်းလဲပြီးရောအကောင်းဆုံးပြင်အောင်လုပ်မလဲဆိုရင်ဟိုတနေ့ကရန်ကုန်တိုင်းကဒီဆန်စပါးစိုက်ပျိုးမှုပြုပြင်ပြောင်းလဲဖို့ခေါင်းစဉ်နဲ့သူတို့ဥဒေကြီးတွေနဲ့အမေကများစွာဟိုသူတို့လောက်ကြတာကျောင်းတရားကဟိုဘောင်းဝင်ဦးတူပြီးတော့ဒီပုံစံခဏကိစ္စဘောင်းဝင်ဆိုအခုကြာပါပါအဲ့ဒါကြီ
းဟုတ်ကဲ့
အဲ့ဒါဒီမှာအဲ့ဒီမှာပါတဲ့အထက်မှာအခြားအဲ့ဆိုတော့20တို့သုံးခွားတို့အကွက်ကို18အကွက်ကိုကျွန်တော်တို့မြန်မာ Digital Company ဒီဘက်ကနေညိုနေထုတ်လုပ်ဖို့ဆိုတော့18ဒါသမား49ကြီးသာပေါ့အဲ့ကောင်ကိုပြေးတယ်ဗျအဲ့ဒါကြီးကနောက်တစ်ခုတတော်ကိုအဲ့ဒီတော့ကအမအိုးတမ်းမြေဩဇာထုတ်မယ်ဆိုပြီးအေက60ပြီးတာရှိတယ်။အဲအဲ့တော့အဲ့ဒီစာရီကလည်းဘလူတွေနဲ့အဲ့အဲ့နာရီကလည်းတကယ်တော့သူကဒီပိုင်းလောက်ွက်ကြီးတွေနဲ့လောက်ကြပြီးတော့မျိုးစေ့တွေကိုထုတ်မယ်ဆိုရင်လည်းလက်သမားဟောဘောတီတီထုတ်ပြီးရောင်းနိုင်မလား။သူကျွန်တော်မြင်တဲ့အခါကျကျွန်တော်တော့အမြင်ကတော့ဒီလိုမျိုးနဲ့ပုပ်ပလိကကနေပြီးတော့ဖြန့်ရောက်မယ်ဆိုလက်သမားကတော့ဒီလဲနေတဲ့အချိန်ထဲမှာပဲလုံးတဲ့နိုင်ရောမှလူမြင်နေရ။ဒီတက္ကသိုလ်နဲ့ပတ်သက်လို့တမီးပစ္စည်းတွေထုတ်ညီစည်းလာရင်းတွေတမီးဩဇာတွေပို့သက်စီရတန်းစီတွေထုတ်ပြီးတော့နောက်နဲ့ကုမ္ပဏီတွေကလည်းအဲကြီးပွားချမ်းသာနေတော့တကယ်တော့နေရာမျိုးဆွန်ပြိုးတုတ်တလာလားဆိုဘာမှမဟုတ်ဘူးကြည့်ရတယ်။အဲဆုပ်ချုပ်နေတာပဲရှိတယ်။အဲရာသီဥတုကလည်းသောသောတော်လိုလူပြောမလဲအစားတို့ခံမန်းပြီးတော့ဆိုက်ရတာလည်းမဟုတ်တော့ဘူး။ရာသီရောမရာသီရောမဲ့မိုးပုံစံမျိုးပေါက်နေတယ်လို့ပဲ။အဲတော့အဲကောင်ညှော်ဖို့ပြီးတော့လုံနေရတော့ဒေသမားကတော့အဲ့ခုပြောရတူတမှုဆိုတဲ့ကောင်းနေအောင်မှလုံးလေလိုက်နေဦးမယ်ဆိုကျွန်တော်အမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဟိုတလောလေးကဒီဟိုဒီနှစ်ထဲမှာပဲနှစ်ဆန်းပိုင်းကဒီစပားဈေးတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဥဆောင်ပြီးတော့သူတို့တတ်မှတ်လိုက်တာရှိတယ်လေအဲ့ဒီတတ်မှတ်လိုက်တဲ့နှုန်းကရောဗျလက်သမားတွေအတွက်အကျိုးရှိနိုင်သလားဒါမှမဟုတ်နိုင်ငံတော်အစိုးရတကယ်ကိုအမြင်မြင်ရှိရှိနဲ့ဒီလိုဟိုလုတ်ပေးလိုက်တာလားဘလို့မြင်မိလဲ
သူကဈေးနှုန်းကတော့သူတို့ကတော့အလျော်အတင်းလေးတွေဟိုသာဥတီခိုင်းဥတီတော်လက်ထက်မှာလည်းတခါဒီ၅သိန်းသေးတဲ့ညော့မသွားသေးအောင်ပေါ့တကယ်လို့လည်းညော့သွားရင်လည်းသူကလည်းဒီသံတမန်လုပ်ငန်းပုံသိမ်းကြီးများတွေကပြုပြီးတော့အညော်အရင်းခံဆိုင်ပြီးတော့ဝယ်မယ်ဆိုတဲ့စနစ်ကိုတော့ရှိခဲ့မှုပါလေဒီစနစ်လေးကတော့ကောင်းပါလေဒါပေမဲ့ကျွန်တော်အမြင်ကတော့ပြောရရင်တော့ဒီဈေးနှုန်းဆိုတဲ့ဟာကယူရီးယားတို့ဘာလို့ဒီမှာဆိုလို့ရှိရင်ဟိုလေသမားကဒီဈေးနှုန်းကိုပုံလေးမြင်တာကလည်းဟိုအကုန်လုံးပြည်နေတာကြာဟို9သိန်းလေးဆိုလို့ဆိုရင်9သိန်းလေးပုံစံမျိုးနဲ့ဘယ်ရလာလဲဆိုတာဈေးကဘယ်ရလာလဲဆိုတာသိသူကဈေးကဘယ်ရလာမှန်းလည်းမသိဘူးခင်ဗျာဒီပေါ်မှာမူပြီးပြီးတော့ဟိုကြောင်းချရတယ်ဆိုတော့လीဟိုမှာကုန်တယ်ကနေပတ်သက်ကနေ9သိန်းလာတယ်ဆိုရင်9သိန်းလေးပေါ့ တကယ်ဆိုရင်သူကနေပြီးတော့ဘော daily ပေါ့ဗျာဒီ announce လုပ်ပြီးတော့ငါးဒီနေ့ဒီနေ့တော့ဘယ်သမားကဘယ်လောက်ရှိတယ်ဆိုတာဆိုရင်ဒီနေရာမှာလည်းဟိုတည်ယူသေးဘာညာလေးတွေ့နေကြမလို့ကြီးဒီနေရာကို transportation ပုံစံမျိုးနဲ့ပဲသွားပြီးတော့ငါးဒီဆိုငါးဒီတည်းညီတယ်သူလက်သမားကဘယ်ကနေဘယ်လိုလာတယ်ဒီနေ့ TV ကတင်တာတယ် TV ကတင်တာတယ်ဘယ်လိုကတင်တာလဲဒီဆော့ဆော့တော့တာဟိုပေါ့ယန္တနာတို့ကဘယ်လောက်ရှိတယ်အဲ့လိုမျိုးဒေနိုမျိုးလည်းဖြစ်နေခြင်းနဲ့လက်သမားတချို့နေရာတွေကျတော့ဒေနိုကိုကုန်တယ်ပေါက်စားလေးတွေကကစားတဲ့ပုံမှာမူတည်ပေးလိုက်ရတာနောက်တစ်ချက်ပြောချင်တာကတော့ကျွန်တော်တို့ဆော့ဆော့တော့အတူအသတ်မှတ်တာ46ပေါင်ကိုကျွန်တော်တို့သဘာတည်းနည်းကို46ပေါင်ဆိုပြီးတတ်မှတ်နေကြတရားဝင်ဆိုပြီးတော့လေအဲ့ဒီမှာကျွန်တော်အခုဖြစ်နေတာကမနေ့တနေ့ကသွားလိုက်တော့ကျွန်တော်46ပေါင်နဲ့မရောက်အောင်ဘူးညပေါင်ဆော့ဆော့တော့ပေါင်90ပဲပေးရမယ်ဆိုပြီးကုန်တရားဝင်အဲ့တော့လေသမားကလည်းဟောမတတ်မှတ်တယ်ဆိုတော့ပေါင်90နဲ့ပဲရောက်ရတော့ပေါ့နော်အဲ့ဒါမျိုးလေးတွေကဟိုအပေါ်ကစင်ညာချက်တစ်ခုကိုအောက်ကလိုက်မလုပ်တဲ့ကိစ္စဖြေရောက်မှုအပြစ်ပြီးတဲ့ကိစ္စရင်းမြူတဲ့ကိစ္စတွေတောင်းနေလေသမားခံနေရတာပါဗျာ
သူဇော်ဝင်းလိုက်အစီအစဉ်တွေဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါတော်ရရှိမြန်ခင်ဗျာအမေရိကန်ပြည်တော်စုမှာတက္ကသိုလ်ဆက်တက်ဖို့အတွက်အထက်တန်းအဆင့်ဆံမွေးတွေဘလူးဖြစ်ဆိုးနိုင်နေဆိုတဲ့အကြောင်းအခုသတင်းပတ်ရဲ့တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတင်ပြပေးမှာပါအိန္ဒိယနာပြည်နယ်ဖို့ဝေးမှာပညာရေးဝန်ထမ်းတာဝန်ထမ်းဆောင်နေတဲ့ဦးကျော်သိန်းစိုးကိုကိုအောင်ကဆက်သွယ်မေးမြန်းထားပြီးတော့အပိုင်းနှစ်ကိုအခုနားဆင်နေမှာပါခင်ဗျာ
ဆိုတော့ဒီ SAT နဲ့ဒီအထက်တန်းကျောင်းဒီဆက်မွေးဝဲနေရဘလို့ကွာပါလဲ
ဟိုအထက်တန်းကတော့ဆက်တက်ရမယ်ဒါပေမဲ့တက္ကသိုလ်ဝင်တဲ့နေရာမှာတော့ကျွန်တော် SAT အမှတ်ကိုသုံးမယ်ကိုက SAT အမှတ်ကတအားကောင်းတဲ့ခါကျတော့ဒါတော့မှ SAT မှာကျွန်တော်အင်္ဂလိပ်စာရယ်သင်္ချာရယ် writing ရယ်ဟိုစာရေးအသုံးခုပါသေးတယ်เนาะအဲ့ဒီသုံးခုတအားကောင်းသင်လျော်တဲ့အနေသားကိုရောက်မှာအောင်မှတ်ရှိရမှာပေါ့ဗျာရိုးရိုး call for you ကိုလည်းအမှတ်ကိုမသုံးတော့ဘူးနောက်ပြီးတော့ honor diploma လည်းမသုံးတော့ဆိုရင်ကျွန်တော် SAT နဲ့ဝင်လို့ရတယ်ဆိုတော့ကျွန်တော်ဥပမာပြောပြတာပါဆိုတော့အဲ့ဒီ SAT အမှတ်ကိုတုံးပြီးတော့ပဲယူတော့မယ်ဟိုမှာကျွန်တော်တို့ကကျွန်တော်တို့ GPA ပေါ့လေအမှတ်တွေမကောင်းတော့ဘူးဟို၄လတခါမှာအမှတ်ပေါင်း40လဲ C လောက်ပဲရှိမှာဆိုရင်အဲ့ဒီအမှတ်ကိုမတုံးမင်းနဲ့ကျွန်တော်တို့ SAT အမှတ်ကိုတုံးပြီးတော့တက္ကသိုလ်ဝင်ပုံပြီးမျက်နှာပန်းလာတယ်ဆိုတော့ဒါတနည်းမဟုတ်တနည်းကိုကျွန်တော်ရှင်းပြတာပ
ါဟုတ်ကဲ့
တက္ကသိုလ်ဝင်မရရတဲ့နည်းကိုရှင်းပြတာ
GED အကြောင်းရောပြောပြပြအောင် GED မှာဆိုလို့ရှိရင်ရောဘယ်နှပါတာထည့်ထားပါလဲ
အဲ့ဒါကကျွန်တော်တို့ General Education Diploma ပေါ့လေဘာနဲ့ပါလာရဲ့လို့မရှိသူကစံမိုးဘက်ဖြေရတာဗျာကျွန်တော်တို့ general knowledge ပါမယ်အင်္ဂလိပ်စာရဲ့သင်ချာရဲ့အဲ့ဒါတွေကိုပေါင်းထားပြီးတော့စံမိုးဘက်နှစ်ပိုင်းသုံးပိုင်းလောက်ခွဲခွဲခွဲထားတယ်ဒါပေမဲ့တနေ့လည်းအပြတ်ဖြေရတာပေါ့လေအဲ့စံမိုးဘက်မျိုးပါခဗျာ
ဆိုတော့ तू ကအဲ့လို GED ကိုကိုကတက်မယ်ဆိုလို့ရှိရင်ရော तू ကအချိန်ကြတော့ဘလောက်လောက်လိုအပ်ပါလဲ
GED ကတော့ဟို general education diploma ကတော့ तू ကအပြင်ကနေဝင်ဖြေလိုက်ရတယ်ကို့မှာ general ကို့မှာ knowledge လို့အလွတ်ကျက်ပြီးတော့စာအုပ်ကိုကျက်ပြီးတော့ကျွန်တော်တို့ TOEFL ဖြေသလိုပေါ့ဗျာဟိုအဲ့စာအုပ်ကိုကျက်ပြီးတော့ရှိလို့ရတယ်တတ်မှတ်ထားတဲ့ဥမာအမှတ်220အောင်ရင်သူကအောင်သွားတာပဲလေဆိုတော့သူတင်နိုင်ရလို့မရှိဘူးတိုးတော်လေဒီ high school ကလေးတွေကြတော့ဒီမှာကျွန်တော်တို့မြို့မှာရန်ဖန်ရန်ကန်ဟိုနာဒီနာမှာပေါ့လေအဲ့လိုသူတို့ဟို session လေးတွေဖွင့်ပေးတယ်ဗျဟို GED preparation ပေါ့ဗျာ GED လည်းပြင်ဆင်တာပေါ့လေတိုးတော်လေအဲ့ GED ကတော့ကျွန်တော်တို့စာအုပ်ွယ်ဖတ်ပြီးတော့ TOEFL ပြေသလိုပဲစာအုပ်ဖတ်ပြီးဖြေလို့အောင်ရင်လည်းပဲဒါလုံလောက်တယ်ခင်ဗျ
ဆိုတော့ဒီအထက်တန်းကျောင်းကိုကိုကမပြီးလို့ရှိရင်လည်းပဲဟို GED ကိုဝင်ဖြည့်ပြီးတော့ GED အွန်လိုင်းမှာရလို့ရှိရင်တော့ဟိုတက္ကသိုလ်ဆက်ပြီးတော့သွားလို့ရတဲ့သဘောပေါ့နော
်အဲ GED နဲ့လည်းရမယ်နောက်တစ်ခါ SAT လို့ခေါ်တယ်ပေါ့ဗျာ SAT ရလည်းပဲ point 20လောက်ရှိတယ် 20 point ပေါ့လေအဲ့လောက်ရလို့ရှိရင်လည်းမတက္ကသိုလ်ကလက်ခံပါတယ်ခင်ဗျဟိုတချို့ကျွန်တော်တို့ vacation တော့ဟိုအသက်မွေးဝန်းကျောင်းတက္ကသိုလ်တို့လို့ရှိရင်တော့ကျွန်တော်တို့ဟို high school က transkit နဲ့ကိုရတယ်ဗျာ high school မှာကျွန်တော်တက်ထားတဲ့ transkit ပေါ့ဗျာကျွန်တော်တို့ဟို semester လိုက်မှာပြီးကြတဲ့အမှတ်စင်းလေးလည်းလောက်နေပဲတန်းဝင်သွားတာတွေ့ရတယ်ဟို SAT လည်းမလို GED လည်းမလို ACT လည်းမလို့ကျွန်တော်တို့ဟိုဟို honor လည်းမလို့ရိုးရိုးတန်းလောက်နေပဲကျွန်တော်တို့အတမွေးပွဲကြောင်းတက္ကသိုလ်တွေကတော့လက်ခံသူကတော့နည်းနည်းဟိုတိတ် serious မှဖြစ်ဘူးခင်ဗျဟိုကျွန်တော်တို့အမှတ်ကောင်းရမလို့အမှတ်တက္ကသိုလ် GED တွေကတော့ကျွန်တော်တို့အမှတ် SAT အမှတ်များလေကောင်းနေပေါ့ဗျာ
ဆိုတော့ကိုကျော်သိန်းဆိုရင်ဆိုတော့ဒီ GED တို့ SAT တို့ဖြည့်မယ်ဆိုရင်ရောကုန်ကျစရိတ်ကဘယ်လောက်ရှိပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီ SAT ပေါ့လေကျွန်တော်တို့ SAT ကတော့ကျွန်တော်တို့ဟိုအထက်တန်းကျောင်းမှာတက်တဲ့ကလေးတွေပဲဖြည့်ရမယ်ခင်ဗျာအပြင်လူကတော့ဖြည့်လို့မရဘူးကျွန်တော်တို့အထက်တန်းကျောင်းမှာ7တန်း9တန်း10တန်း11တန်း12တန်းပေါ့ဗျာ9တန်းနဲ့စဖြည့်လို့ရတယ်ခင်ဗျာဟိုကျွန်တော်တို့ record ဝင်အောင်ပေါ့လေမှတ်တမ်းဝင်အောင်တော့နှစ်စဉ်ဖြည့်ထားရမယ်အမြင့်ဆုံးအမှတ်ကိုတုံးတယ်လို့တော့ပတ်စံမပေးရဘူးခင်ဗျာကျွန်တော်တို့ high school မှာဟို register လုပ်ပြီးတော့လေတစ်နှစ်ကို2ခါလောက်လုပ်ပြီးပါတယ် high school တိုင်းမှာလေအဲ့ဒါ register လုပ်ပြီးတော့တန်းဖြည့်ယူမှာပဲအဲ့ဒီအများအားဖြင့်တော့စနေနေ့မနက်မှာလုပ်တယ်ဟိုကုန်ကျစရိတ်မပေးရပါဘူးခင်ဗျာ ဘယ်နှခေါက်ချီပြီးဖြေလို့ရတယ်တို့တော့ GED ကတော့ကျွန်တော်တို့အပြင်းရလာတဲ့ကလေးပေါ့လေတခြားစိတ်ကလာတဲ့ကလေးပေါ့လေဒါမှမဟုတ်အသက်ကြီးပြီးတော့မှရောက်လာတဲ့ကလေးဆိုလို့ရှိရင်တော့ကျွန်တော်တို့အပြင်းနဲ့အစိုးရစီမှာအစိုးရဝက်ဘ်ဆိုက်ပေါ့လေပညာရေးဌာနရဲ့ဝက်ဘ်ဆိုက်မှာကျွန်တော်တို့ register လုပ်ရတယ်ခင်ဗျာအဲ register လုပ်ပြီးတော့ကျွန်တော်တို့ဖြေမဲ့နေ့ရက်ပေါ့လေအချိန်နဲ့အနာရီနဲ့နောက်ပြီးတော့ဟိုနေ့ရက်ရယ်ဖြေမဲ့နေရာရယ်အဲ့ဒါကိုရွေးပြီးတော့ကျွန်တော်တို့ဟိုစင်းပေးရတယ် register လုပ်တာပေါ့ဗျာအဲ့မှာတင်တန်းဟိုဖြေကတော့ပေးရတယ်ခင်ဗျာကျွန်တော်တရားပတ်ဝန်းကျင်တော့ရှိတယ်ဟို GED အောင်လက်မှတ်ရဖို့ပေါ့လေ
ဟို American ပြည်အောင်စုဆိုတာကတော့ရွှေပြောင်းအချစ်ချဒီရဲ့သူတွေဟိုအများဆုံးလာပြီးတော့နေကြတဲ့တိုင်းပြည်ပေါ့လေဆိုတဲ့ခါကျတော့တချို့တွေကျတော့လည်းအသက်ကြီးမှအမေရိကကိုရောက်လာတာမျိုးတွေရှိတယ်တချို့တွေကျတော့လည်းခုနလိုပေါ့လေသူတို့ဟိုမူရင်းနေခဲ့တဲ့နိုင်ငံတွေမှာဟိုတချို့တွေဆိုရင်လည်းပဲတက်တူ college တန်းတွေစတက်နေပြီအဲ့ဒီကနေတဆင့်ပြောင်းလာကြတဲ့သူတွေလည်းရှိတဲ့အခါကျတော့ဟိုဒီမှာဆိုလို့ရှိရင်ဒီ ESL ပေါ့နော်ဟိုဟို English as a second language ဒီအစီအစဉ်ကိုတက်ပြီးတော့အဲ့ဒီကနေတဆင့်ဟိုတက်တူကောလိပ်ကိုဝင်လို့ရတဲ့လူတွေလည်းရှိရလို့ကျွန်တော်တို့သိရပါတယ်ချို့တွေဆိုလို့ရင်လည်းပဲရင်နေခဲ့တဲ့နိုင်ငံမှာ high school ပြီးခဲ့တာဒါမှမဟုတ်ရင်တက်တူကောလိပ်တက်ခဲ့တယ်ဆိုရင်အထောက်အထားတွေဘာမှမရှိဘဲနဲ့လည်းပဲဒီ ESL English စာသင်တန်းကိုတက်ပြီးတော့ဒီတက်တူကောလိပ်ကိုဆက်ပြီးတော့ဟိုတက်လို့ရတဲ့အစီအစဉ်တွေလည်းရှိရလို့ကျွန်တော်တို့သိရပါတယ်အဲ့ဒီအကြောင်းလေးရောနည်းနည်းရှင်းပြပါအောင
်အဲ့ဒါဘာမှမရှိဘဲနဲ့တက်တူတက်မယ်ဆိုရင်ကျွန်တော်တို့ Michigan test ပေါ့လေကျွန်တော်တို့ ESL အခြေခံတော့နည်းနည်းရှိရမယ်ကျွန်တော်တို့ကို English language ပေါ့လေအဲ့ဒါကိုကျွန်တော်တို့ပြင်ဆင်ထားရမယ်စာအုပ်နဲ့ဟာလာကျွန်တော်တို့တိုးဖယ်လို့စာအုပ်မျိုးတွေလေ့လာထားရမယ်နော် Michigan test ဆိုဟာလာစာမျိုးစာအုပ်တွေလေ့လာထားရမယ်အဲ့ဒါကိုမှပြည့်ရတဲ့ဝင်ဖြေမယ်ဝင်ဖြေလို့ရှိရင်သူက level ကြီးခွဲပြီးလိုက်မယ်အဲဘလောက်ဟိုဘယ်လောက်ကစာယူပေါ့လေဥမာ communication ဆိုလို့ရှိရင် 1-1 block ကစာယူသင်ချာလို့ရှိနေပဲ algebra 1-9 1-1 block ကနေစာယူပေါ့ဗျာသင်ချာအဲ့လိုမျိုးတွေစပြီးတော့အောက်ခြေခံလေးတွေစအကုန်ပြန်ယူရလိမ့်မယ်ဟိုကျွန်တော်တို့ဟိုမပြင်းစင်သားမနဲ့ဝင်ဖြေပြီးတော့တက်မယ်ဆိုလို့ရှိရင်တော့အောက်ခြေခံကနေပြီးတော့ကျွန်တော်တို့ခင်းရကစုံရောင်းတယ်လို့ပဲတက်ကတူကလည်းရောင်းစားတာဗျာတင်တန်းတွေကိုလေပြီးတော့ class တွေကိုလေအဲ့တော့အဲ့ဒါလေးအကုန်လုံးစယူရမှာမဖြစ်မနေယူရမယ် Michigan test ပေါ့လေသူတို့အဲ့ test ပေါ်မှာမူတည်ပြီးတော့ဝင်ခွင့်ပေးလိုက်တယ်အဲ့ဒါမှဟိုကျွန်တော်တို့ class delivery ရစပြီးတော့ပြန်ယူရမယ်အဲ့ဒါမှရေးရှိမှအခြေခံအောင်ပေါ့ဗျာဥမာ9နှစ်လောက်6နှစ်လောက်နဲ့ပြီးရမှာကျွန်တော်တို့9နှစ်6နှစ်ကြာသွားတာပေါ့ဗျာတက်ကတူမှာလည်း ESL တင်တန်းနေရှိတယ်ကြွကျွန်တော်တို့ English က114 111 112အဲ့ဒါတွေသွားယူရလိမ့်မယ်အဲ့ဒီမှာပဲကျွန်တော်တို့အနည်းဆုံး2 semester လောက်အချိန်ပေးရလိမ့်မယ်တက်ကတူမှာလည်းလေကျွန်တော်တို့ဟို ESL လိုဟာမျိုးပေါ့လေအဲ့ဒီ Michigan test ပေါအောင်လို့အချိန်ကအောင်လို့ရှိရင်ကျွန်တော်ပြီးတက်ပဲပြီးတက်တယ်ခင်ဗျာအဲ့ဒီလမ်းကြောင်းရှိပါတယ်ခင်ဗျာ
ဆိုတော့ဒီအမေရိကန်မှာဆိုလို့ရှိရင်လည်းပဲဒီအထက်တန်းပြီးရဲ့အကြောင်းလက်မှတ်ကတော်တော်လေးအရေးပါပါတယ်အထက်တန်းအောင်တဲ့လက်မှတ်ဟာဒီကိုယ့်ရဲ့ဘဝမှာဒီအလုပ်အကိုင်နေရာအတွက်ကောဟိုဘလောက်အထိအောင်အထောက်အကူဖြစ်ပါလဲ
အထောက်အကူဖြစ်တယ်ဗျအမှန်တမ်းအရေးပါတယ်အဲ့ကြောင့်တို့ဘွယ်ပေးတယ်လို့ပဲပြီးတာဗျကျွန်တော်တို့ကိုခလေးတိုင်းက high school ပြီးလို့ရှိရင်အိမ်တိုင်းကဟိုအမှန်တမ်းပျော်တယ်အခမ်းအနားတွေနဲ့ကိုလုပ်တယ်ဗျကျွန်တော်တို့ဟိုကြီးကြီးမားမားကြီးချေချေချေချေပြပြောင်းလုပ်တာတွေ့ရတယ်ဘာကြောင့်လဲဆိုတော့အဲ့ဒီ high school အောင်လက်မှတ်ရမှာသူကကျွန်တော်တို့ဟိုအလုပ်ငန်းဝင်တွေပေါ့လေစက်ယုံနေရတယ်ပဲဟိုမေးတယ်တခါတည်းဟိုကျွန်တော်တို့ဟိုသူတို့ resume ကိုရှောက်လာတယ်မှာ high school ပြီးလာဟိုအလုပ်ရှောက်လာတယ်မှာ high school ပြီးလာ high school ပြီးမှပဲလက်ခံတာကိုစက်ယုံတိုင်းကအဲ့ဒါအောက်ခြေကမယ်အဲ့ဒီကနေဆက်သွားလို့ရှိရင်ကျွန်တော်တို့ရဲပေါ့ဗျာကျွန်တော်တို့ရဲရာရှိပေါ့လေသူကလည်းပဲဟိုဆယ်တန်းအောင်မှသူကဟိုရဲတို့မိသတ်တို့ဆိုးရလုပ်ငန်းတွေမှာဝင်လို့ရတာဗျာအဲ့တော့စစ်သည်ဟောပဲစစ်သည်ဝင်လည်းပဲ high school ပြီးရမယ်ရဲရာရှိလို့ဝင်လည်း high school ပြီးရမယ်မိသတ်လို့ဝင်လည်း high school ပြီးရမယ်ဆက်ယုံလို့လည်းဝင်လည်း high school ပြီးရမယ်အဲ့တော့ဘယ်ပဲသွားသွား high school မပါလို့ရှိရင်တော့မရဘူးဗျာ high school အောင်လည်းမရလို့ရှိရင်တော့အဲ့ဒီနေရာတွေတစ်ခုမှမရဘူးကောင်းဝင်လို့မရအဲ့တော့အမတန်အရေးပါလေဗျအမတန်ကိုအရေးပါလေနောက်တစ်ခုကတက္ကသိုလ်ဝင်မယ်ဆိုရင်လည်းပဲဘယ်တက္ကသိုလ်ပဲသွားတော့သူ high school ပြီးတဲ့ diploma ရှိမှသူကတက္ကသိုလ်တက်လို့ရမှာ哦ဆိုတော့လမ်းကြောင်းပေါ့ဗျာတက္ကသိုလ်ဟို higher education ပေါ့လေအဲ့ဒီတည်းလမ်းကြောင်းဖွင့်သွားသူတို့အလောက်ကင်တွေအတွက်လည်းပဲကိုဘွားအတွက်လည်းပဲတပ်မွေးကြောင်းဖြစ်ဖို့လည်းပဲအလောက်ကင်အတွက်လည်းပဲမဖြစ်မနေလိုရတဲ့အတွက်ကြောင့်သူ high school ကတော့အမတန်အရေးပါလေခင်ဗျာ
ဒါကတော့ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။သမ္မတဂျော်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဟာဂျွန်လ12ရက်နေ့စင်ကာပူမှာကျင်းပမဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်နေကြပါတယ်။တွေ့ဆုံမှုရှိတဲ့ထိပ်သီးအစည်းအဝေးဟာသမ္မတထရန့်နဲ့ဥက္ကဋ္ဌကင်ဂျွန်အွန်းတို့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံတို့ကိုငြိမ်းချမ်းသာယာလုံခြုံသောခေတ်သစ်တစ်ခုစီကိုရဲရင့်စွာဖန်တီးနိုင်မဲ့တမိုင်းခွင်လန်းတစ်ခုဖြစ်ပါတယ်။ ဒီခွင့်ရေးကိုဆုံးရှုံးသွားစေခဲ့မယ်ဆိုရင်တိုက်ကိုဝန်ထဲစရာဖြစ်ရတဲ့ကျွန်တော်တို့နိုင်ငံသားဆက်ဆံရေးမှာအင်မတန်အရေးကြီးတဲ့အခြေအနေတစ်ခုရောက်ရှိနေပြီလို့နိုင်ငံသားဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရည်ရွယ်ချက်ကအားလုံးတည်ထားကြတဲ့အတိုင်းလုံးဝပြောင်းလဲမရှိတသမတ်ထဲဖြစ်ပါတယ်။အဲဒါကတော့ကိုရီးယားကျွန်းဆွဲဒေသအတွင်းမှာလုံးဝပြည့်ဝနျူကလ ကင်ဂျုံအုံအနေနဲ့ဒါနျူကလီးယားအစီအစဉ်ထပ်သိမ်းမယ်ဆိုရင်မြောက်ကိုရီးယားနိုင်ငံဟာပုံမထွန်းတောက်လာမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကလည်းရှင်းရှင်းလင်းလင်းပြောဆိုထားပါတယ်။ခိုင်မာအားကောင်းပြီးလုံခြုံမှုရှိတဲ့တာယာဝါပြောပြီးသူ့ရဲ့ရင်ကျေးမှုအမွေအနှစ်တွေကိုဆက်လက်ထိန်းသိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံအဖြစ်ကျွန်တော်တို့မျှော်မှန်းကြည့်လို့ရပါတယ်။ဒါပေမဲ့န ကျွန်တော်တို့ကမယုံကြည်မှုတွေကင်းရှင်းပြီးမိတ်ဆွေတွေဖြစ်အတူပူးပေါင်းဆောင်ရွက်ကြတဲ့အနာဂတ်ကိုဖန်တီးနိုင်ဖို့အခွင့်အလမ်းရရှိကြမှာဖြစ်တယ်လို့လည်းမစ္စတာပွန်ပေယိုကပြောပါတယ်။ဥက္ကဋ္ဌကင်ကြုံအွန်းအနေနဲ့လည်းအလားတူအပေါင်းလက္ခဏာဆောင်တဲ့အမြင်မျိုးရှိလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်။ ဒီဆွေးနွေးပွဲတော်အောင်မြင်မယ်ဆိုရင်ခေါင်းဆောင်ကင်ဂျုံအွန်းဟာသူ့ရဲ့တိုင်းပြည်ကိုပြုပြင်ပြောင်းလဲသူခေါင်းဆောင်ကြီးဖြစ်လာမှာပါ။ဒီလိုအခြေအနေမျိုးဖြစ်အောင်ဆုံးဖြတ်ချက်ချနိုင်တဲ့အခွင့်အရေးဥက္ကဋ္ဌကင်ထမ်းမာရှိနေပါတယ်။သူ့အနေနဲ့တကယ်လို့မယ်မလုပ်ဘူးဆိုတာကိုတော့ရှင်းလာမယ်သတင်းပတ်တွေလရီအတွင်းကျွန်တော်တို့တွေ့ကြရမှာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယ
ောဓအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီး VOA အဘော်မဟုတ်ကြောင်းသောတာရှင်တို့ကိုအတိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိပြန်လည်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un နဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုစင်ကာပူစံတော်ချိန်အင်္ဂါနေ့မနေ့၉နာရီ၊ Washington စံတော်ချိန်တနင်္လာနေ့ည၉နာရီ၊မြန်မာစံတော်ချိန်မနေ့၇နာရီခွဲမှာစင်ကာပူကစန်တိုဆာအပန်းဖြေကျွန်းမှာရှိတဲ့ Capella Hotel မှာကျင်းပမှာဖြစ်ပါတယ်။စင်ကာပူမြို့နယ်အော့ချက်တန်းမှာရှိတဲ့ Shangri-La Hotel မှာတည်ခိုနေတဲ့သမ္မတ Trump နဲ့ American ကိုယ်စားလှယ်အဖွဲ့ကအခုသတင်းကြေညာနေချိန်မှာပဲထိပ်သီးဆွေးနွေးပွဲကျင်းပမယ့်နေရာကိုရောက်လာပါပြီ။အလားတူပဲ St. Regis Hotel မှာတည်ခိုနေတဲ့မြောက်ကိုရီးယားခေါင်းဆောင် Kim နဲ့ကိုယ်စားလှယ်အဖွဲ့ကတော့ညီလာခံတက်ရောက်ဖို့အတွက် Hotel ကနေထွက်ခွာလာပြီးလမ်းမှာရောက်နေပြီလို့ရုပ်မြင်သံကြားသတင်းတွေမှာဖော်ပြနေပါတယ်။အခုလိုမြောက်ကိုရီးယားခေါင်းဆောင် Kim နဲ့ American သမ္မတ Trump တို့တွေ့ဆုံချိန်မှာကိုရီးယားကျွန်းဆွယ်ဒေသရင်းချထားတဲ့ American တပ်သားအရေးအတွက် short ချရေးကိုထည့်သွင်းပြီးဆွေးနွေးမယ်လို့သူမယုံကြည်ကြောင်း American ကာကွယ်ဝန်ကြီး Jim Mattis ကအင်္ဂါနေ့မှာပဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားဟာ American သမ္မတနဲ့ထိပ်သီးတွေ့ဆုံမှုကိုအမြဲပဲလိုလားခဲ့တာဖြစ်ကြောင်း American နိုင်ငံဆိုင်ရာကုလသမဂ္ဂတာမဟောင်းတဦးလည်းဖြစ်မြောက်ကိုရီးယားနဲ့ American ကြားဂျောင်းဝင်ညှိနှိုင်းပေးသူဖြစ်တဲ့မြောက်ကိုရီးယားကိုမကြာခဏသွားဘူးတဲ့ Bill Richardson က VOA ကိုပြောပါတယ်။ရုရှားထောက်လိုင်းရေးလုပ်ငန်းအတွက်ထောက်ကူဖြစ်စဉ်နဲ့ပစ္စည်းတွေနဲ့ဤပညာတွေပေးဖို့အတွက်မတမားတဲ့ computer cyber လှုပ်ရှားမှုတွေလုပ်ခဲ့တယ်လို့ဆွတ်ဆွဲပြီးရုရှားကကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေ၃ခုကို American ပြည်ထောင်စုကအရေးယူတန်းခတ်လိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ရဲ့အသက်ခံရလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Christine Skretner Bugner ဟာဂျူလ၁၀ရက်အင်္ဂါနေ့မှာပဲမြန်မာနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့အတွင်းမှုချုပ်ရုံးကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးခဲ့တာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို Sound Media 16 19နဲ့25တို့ကနေဖိုင်းယူနားဆင်နေပါတယ်။VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မွေးပါ
This program has come to you from the Voice of America, Washington.